Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် February 18ရက်နေ့တောက်ချာနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနေ့ကင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။မြန်မာအရေးအမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံကြားရေးဝင်ကြီးတွေဆွေးနွေးကြပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ရိတ်ခါခွဲတန်းကိုရှော့ချဖျက်တောက်တာတွေမလုပ်ကြဖို့အတွက်ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။မိုးပြံဘူပေါင်းကိစ္စကိုတရုတ်သမ္မတနဲ့စကားပြောမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဂျက်သပရင်းနေ့မှာပဲပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစောမုံကျော
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေပြီးမှာတော့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါခင်ဗျာ။
အရင်လောက်တော့ကျွန်တော်တို့ဒီလွတ်လွတ်လပ်လပ်မရှိဘူးပေါ့သို့တော်အခက်အခဲကြားရပါမယ် strike ကိုကျွန်တော်တို့ဖျက်ရှိတယ်လူတွေရဲ့ပူပေါင်းပေါင်းမှုကလည်းကောင်းတယ
်အာနာသိန်းစစ်ကောင်စီကသခိုင်းတိုင်းထဲမှာစေုပ်ချွေပြဋ္ဌာန်းတာတွေရှိပေမဲ့ပြည်သူတွေရဲ့ဆန္ဒပြလှုပ်ရှားမှုတွေဟာဆက်လက်ပြီးရှင်သန်နေတယ်လို့ပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတရုတ်မြန်မာနယ်စပ်ကုန်းတွေအခြေအနေထိုင်းနိုင်ငံရောက်ရွှေပြောင်းအလုသမားတွေနဲ့ဆိုင်တဲ့စီးမြင်ဥပဒေတွေကိုလိုက်နာဖို့ထိုင်းအာဏာပိုင်ကပြောဆိုလိုက်တဲ့အကြောင်းဒါအပြင်ယူကရိန်းစစ်ပွဲအခြေအနေကိုတင်ပြထားတဲ့သတင်းဆောင်ပါစတာတွေအပြီးမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ချမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးပါမယ်။
ယူကရိန်းနိုင်ငံတလောမှာဂျာဇပရင်းနေကရုရှားတပ်တွေကမစ်ဆိုင်းတုံးကြီးတွေနဲ့ပစ်ခတ်တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီး9ဦးလောက်ဒဏ်ရာရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားဘက်ကပစ်ခတ်တဲ့မစ်ဆိုင်းတုံးကြီး36ဆင်းတဲ့က16ဆင်းကိုယူကရိန်းလေကြောင်းကာကွယ်ရေးတွေကနေပစ်ချကယ်နိုင်ကြောင်းနဲ့ရုရှားဘက်ကတိုက်ခိုက်မှုတွေဟာအရင်တွေလောက်အောင်မြင်မှုမရှိဘူးလို့လည်းပြောပါတယ်။ရုရှားဘက်ကနေနီးပြူအအစ်စ်ကိုချမှတ်ခဲ့ပြီးတဲ့နောက်အခုလိုတိုက်ခိုက်တာဖြစ်ပြီးထောင်လိုင်းလုပ်ငန်းတွေနဲ့လွဲမှားတဲ့ပြစ်မှတ်တွေကိုတိုက်ခိုက်နေကြောင်းလဲယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမက်ကပြောပါတယ်။ယူကရိန်းမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီကအိုလက်စကီဒန်နီလော့ကတော့ရုရှားတပ်တွေဟာမိုးပြံဘူပေါင်းတွေကိုလွှတ်တံပြီးယူကရိန်းလေကြောင်းကာကွယ်ရေးစနစ်တွေထင်အောင်ထင်မှားဖြစ်အောင်လုပ်နေကြတယ်လို့ပြောပါတယ်။ဒါပေမဲ့ယူကရိန်းအရှေ့ပိုင်းကပါလော့ဖက်မြို့လေးမှာတော့ရုရှားတပ်တွေရဲ့ပစ်ခတ်မှုကြောင့်တည်ဆုံးထဏ်ရာရမှုအိုးအိမ်ပျက်စီးမှုတွေရှိနေပါတယ်။ယူကရိန်းတက်နော်ဝေးကဒေါ်လာတန်း9000တန်းအကူအညီ9နှစ်အတွက်ပေးဖို့အတည်ပြုချိန်မှာပဲအခုလိုရုရှားဘက်ကတိုက်ခိုက်နေတာပါ။အမေရိကန်ကတော့ဂျက်သပရင်းနေမှာပဲပါတီကြီးနှစ်စလုံးကအထက်လွှတ်တော်အမတ်တွေကဥပဒေတရက်ကိုပြတ်ထန်းပစ်လိုက်တာဖြစ်ပြီးတော့ဒီပြတ်ထန်းမှုအရရုရှားအစိုးရအတွက်တိုက်ခိုက်ပေးနေတဲ့ဂျေးဆောက်ဖွဲ့ဝက်နာဂရုကိုအကြမ်းဖက်ဖွဲ့စည်းဖြစ်တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကနေတက်မှတ်ပေးရမှာဖြစ်ပါတယ
်။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်တဲ့အဖြစ်ဖင်လန်နဲ့ဆွီဒင်နိုင်ငံနှစ်နိုင်ငံစလုံးကိုအတည်ပြုဖို့အချိန်ကြာရောက်နေပြီလို့မဟာမိတ်အဖွဲ့ရဲ့အထွေထွေမှုချုပ်ယန်စတိုလန်ဘတ်ကကြာတာပရင်းနေမှာပြောဆိုလိုက်ပါတယ်
။ For me this just demonstrate that Sweden
နဲ့ဖင်လန်နိုင်ငံတွေဟာမူဝါဒတွေကိုတည်ချနားလည်ပြီးအကောင့်အထည်ဖော်နေတာဟာတူရကီကတင်ပြထားတဲ့စိုးရိမ်ပူမှန်မှုတွေကိုအတိအမှတ်ပြုတာပဲဖြစ်ပါတယ်။ဒါကြောင့်လဲကျွန်တော်အနေနဲ့အခုအချိန်ဟာအတိပြုလက်ခံဖို့အချိန်ချပြီလို့ယူဆတာပါ။နောက်တစ်ခုတပ်ပြောချင်တာကတော့တူရကီဘက်ကဆုံးဖြတ်ချက်ပါပဲ။လို့ပြောဆိုသွားတာပါ။ Sweden နဲ့ Finland နေတို့အဖွဲ့ဝင်ဖြစ်ရေးကို NATO အဖွဲ့ဝင်တွေကတူရကီနဲ့ Hungary ကကန့်ကွက်ထားပြီးတူရကီကတော့တနိုင်ငံချင်းစီခွဲပြီးစဉ်းစားမယ်လို့နိုင်ငံခြားရေးဝန်ကြီးချိုရှိုလိုကပြောဆိုပါတယ်။ဒီနှစ်နိုင်ငံကိုလက်ခံရေးဟာ NATO အဖွဲ့ဝင်အားလုံးကသဘောတူမှဖြစ်မှာပါ။မနေ့ကယူကရိန်းကိုရုရှားကထိချုပ်ပြီးနောက်ပိုင်းမှာဖင်လန်နဲ့ဆွီဒင်နိုင်ငံတွေဟာ NATO အဖွဲ့ဝင်ဖြစ်ဖို့ရှောက်ထားခဲ့ပါတယ်။တူရကီဘက်ကတော့ဆွီဒင်ကိုလက်ခံဖို့ပိုပြီးတွန်းဆုတ်နေတဲ့သဘောမှရှိပါတယ်။တူရကီအစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့အဖွဲ့တွေကိုဆွီဒင်အစိုးရဘက်ကကင်တွယ်ပုံဟာပျော်ပြောင်းလွန်းနေတယ်လို့တူရကီဘက်ကဆွဆဲထားပါတယ်။လာမယ့်ဇူလိုင်လမှာကျင်းပမယ့် NATO ထိပ်သီးအစည်းအဝေးမှာအကြမ်းဖက်မှုဆိုင်ရာကိစ္စတွေဟာအဓိကဆွေးနွေးစရာဖြစ်လာနိုင်မယ်လို့ NATO အတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းဖက်ကတူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာလှုပ်ခတ်ခဲ့တဲ့တေကျေပျက်စီးမှုကြီးမားတဲ့ငရင်တန်းခံရတဲ့တူရကီနိုင်ငံနဲ့NATO မဟာမိတ်အဖွဲ့ကအတူတသားတဲ့ရည်တည်နေပါတယ်လို့တူရကီနိုင်ငံအန်ကာရာမြို့တော်ကိုရောက်နေတဲ့ NATO အထွေထွေမှုချုပ်ယန်စတိုတန်ဘတ်ကပြောကြားလိုက်ပါတယ်။တူရကီနိုင်ငံခြားရေးဝန်ကြီးမက်ဖလုဖ်ကာဗူဆိုဂလူနဲ့အတူပြုတ်လုတဲ့သ တရင်းစာရှင်းလင်းပွဲမှာပြောလိုက်တာဖြစ်ပြီးတော့နေတော့ဖော်ဖြစ်တဲ့တူရကီနိုင်ငံလိုအပ်ချိန်ဖြစ်တဲ့အတွက်တသားတဲ့ရက်ဒီမှာဖြစ်ကြောင်းပြောတာပါမဟာမိတ်တွေကအခုချိန်မှာတူရကီပြန်လဲတိဆောက်ရင်းနဲ့ငင်းချောင်းဥယျာဉ်ရွှေပြောင်းအောင်သူတွေကိုကူညီပံ့ပိုးဖို့ဦးစားပေးနေတယ်လို့ပြောပါတယ်အထူးသဖြင့်ယာယီနေထိုင်စရာချထားပေးဖို့လုပ်နေပြီးတော့နေတော့ရဲ့မဟာဗျူဟာတုံးလေချောင်းတဲပို့ဆောင်ရေးကိုတုံးပြီးထောင်ပေါင်းများစွာသောယာယီရွက်ဖြင့်တဲတွေကိုတူရကီကိုပို့ပေးမယ်လို့ပြောပါတယ်နယူးယောက်ကုလသမဂ္ဂရုံးချုပ်မှလည်းအတွင်းမှုချုပ်အန်တိုနီဂူတရက်စ်ကတူရကီရငရင်ဘေးအတွက်နိုင်ငံတကာကလူသားစာနာမှုအကူအညီဒေါ်လာတန်တထောင်ချထားပြီးပို့ကျက်တဲ့ဗရင်းနေမှာပန်ကြပါတယ်။ဒါဟာလာမဲ့3လကျော်ကာလငရင်တန်တဲ့ဒေတာကန်5တက်မှ2တန်းအတွက်ကယ်ဆယ်ကူညီဖို့ဖြစ်ပါတယ်။ February 6ရက်လှုပ်တဲ့ငရင်နောက်ပိုင်းနောက်ဆက်တွဲငရင်ငယ်ပေါင်းက4,300ကျော်ထပ်လှုပ်တာပါ။နောက်ဒါအခုချိန်ထိငရင်ကြောင့်တည်ဆုံးရသူက3,600ကျော်ပြီးဒဏ်ရာသူ3,000ကျော်ရှိတယ်လို့တူရကီအရေးပေါ်အန္တရာယ်စီမံခန့်ခွဲရေးဌာနကကျက်တဲ့ဗရင်းနေမှာပြောပါတယ်။
တရုတ်နဲ့အမေရိကန်အကြားတင်းမာမှုတွေဖြစ်စေခဲ့တဲ့တန်တရားရှိပွဲတရုတ်ထောက်လန်းရေးမိုးပြံပူပေါင်းကိစ္စနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကျင်းဖင်နဲ့ဆွေးနွေးသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြာတာပရင်းနေ့မှာပြောဆိုလိုက်ပါတယ်။ကျွန်တော်တရုတ်သမ္မတရှီကျင်းဖင်နဲ့ဆွေးနွေးမယ်လို့ရည်ရထားပါတယ်။ဒီကိစ္စကိုကျွန်တော်တို့အခြေခံချက်ချဆွေးနွေးလိုင်နိုင်မယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့မိုးပြံပူပေါင်းကိုပြစ်ချခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့တောင်းပန်မှာမဟုတ်ပါဘူးလို့သမ္မတဘိုင်ဒန်ကထောက်လိုင်းမိုးပြံပူပေါင်းနဲ့အမြင်မသိအခြားပြန်တန်းနေတဲ့အရင်3ခုနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့ရှင်းလင်းတဲ့ပွဲမှာပြောဆိုခဲ့ပါတယ်။မိုးပြံပူပေါင်းအပြင်အာလက်စကာ၊ကနေဒါ၊မီရှိဂန်ပြည်နယ်တွေပေါ်မှာပြီးခဲ့တဲ့ရက်ပိုင်းကပြန်တန်းခဲ့တဲ့အမြင်မသိယင်3စီးကိုလည်းပြစ်ချခဲ့ပါတယ်။ထောက်လိုင်းရဲ့အတိုင်းအဝိုင်းကတော့ဒီယင်တွေဟာအရက်ဖက်သူတေသနယင်တွေဖြစ်နိုင်ပြီးတရုတ်ထောက်လိုင်းရေးဒါမှမဟုတ်အခြားနိုင်ငံတစ်ခုခုရဲ့ထောက်လိုင်းရေးကိစ္စတွေနဲ့မသက်ဆိုင်ဘူးလို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ဒီအဖြစ်အပျက်တွေဟာတရုတ်နဲ့အမေရိကန်ကြားတန်တပန်ဆက်ဆံရေးနဲ့စစ်ဘက်ဆိုင်ရာဆက်ဆံရေးတွေကိုဆက်လက်ပွင့်လှစ်ထားဖို့အရေးကြီးတယ်ဆိုတာကိုဖော်ပြလိုက်ပြီးအမေရိကန်အနေနဲ့တရုတ်နဲ့နောက်ထပ်စစ်အေးတိုက်ပွဲအသစ်ကိုလုပ်မှာမဟုတ်ဘူးလို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နိုင်ငံကျောင်းဝန်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံကျောင်းဝန်ကြီးရက်နိုမာဆူတီတို့ဟာအာဆီယံရဲ့မြန်မာရေးဖြည့်ရှင်ဖို့ကြိုးစားတာအပါအဝင်ဒီနှစ် 2023 အတွင်းအင်ဒိုနီးရှားရဲ့အာဆီယံဆိုင်ရာဦးစားပေးဆောင်ရမယ့်ကိစ္စရပ်တွေကိုချက်တပရင်းနေမှာဆွေးနွေးတယ်လို့အမေရိကန်နိုင်ငံကျောင်းဝန်ကြီးဌာနပြောခွင့်ရ Net Press ကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်အာဆီယံညီနဲ့ဆက်ဆံရေးမှာအင်ဒိုနီးရှားကဌာနကိုယ်စားလှယ်ဖြင့်ဆောင်ရွက်မှုကိုရောအာဆီယံဖွဲ့ကြီးရဲ့ဒီနှစ်အတွက်အလှည့်ကျသဘာပတိဖြစ်နေဆောင်ရွက်မှုပေါ်ပါအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးမှာဖြစ်ကြောင်းဝန်ကြီးဘလင်ကင်ကထပ်လောင်းအတည်ပြုခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ Indo-Pacific ဒေသတွင်လွတ်လပ်ပွင့်လင်းမှုရှိလာစေပုံဖော်ရမှာအာဆီယံအခမ်းအနားအရေးပါမှုနဲ့ဒေသတွင်လုံခြုံရေးနဲ့ကျယ်ဝစေရေးအတွက်အာဆီယံရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဝန်ကြီးဘလင်ကင်ကအထူးပြုပြောကြားခဲ့တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့အာဆီယံအထက်ကျ Indonesia နိုင်ငံရဲ့ဝန်ကြီးတို့မြန်မာရေးအာဆီယံရဲ့ဆောင်ရွက်ချက်တွေဆွေးနွေးနေချိန်မှာပဲ Indonesia နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရတဲခု Pfizer ကိုမြန်မာစစ်ကောင်စီရဲ့နျူကလ িয়ার ဆိုင်ရာရုရှားနဲ့လက်တွဲဆောင်ရွက်မှုနဲ့ပတ်သက်ပြီး VOA ကမေးမြန်းရမှာတော့မြန်မာနဲ့ရုရှားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့အတိတ်ကိုသိအောင်ပထမဆုံးလုပ်အောင်မှာဖြစ်ကြောင်းပြောကြားပါတယ်။ပထမဆုံးဒီနှစ်နိုင်ငံကြားဘာရီပူးပေါင်းဆောင်ရွက်တဲ့ဆိုတာကိုသိအောင်လုပ်ပြီးမှဒုတိယအချက်အနေနဲ့ဒီပူးပေါင်းဆောင်ရွက်မှုရဲ့ရည်ရွယ်ချက်ကိုသိအောင်လုပ်အောင်မယ်လို့လည်းပြောပါတယ်။
အင်ဒိုနီးရှားအာချေးပြည်နယ်ကိုဂျာတာပရင်းနစ်ကဆက်ရောက်လာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်လေမှာအစာရေးစာပြလက်ခါအင်အားချိနဲ့နေတဲ့ရိုဟင်ဂျာ82ဦးပါဝင်လာခဲ့ပြီးခရီးလမ်းမှာတည်ဆုံသူတွေရှိခဲ့တယ်လို့အသက်ရှင်ကျန်ရစ်သူတွေကပြောဆိုပါတယ်။အစာရေးစာပြလက်လို့ပင်လယ်ပြင်မှာလူ2ယောက်3ယောက်လောက်တည်ဆုံခဲ့တယ်လို့မိဘတွေနဲ့အတူလေပေါ်မှာပါလာတဲ့အသက်15နှစ်အရွယ်ရှူရစ်ဦးတင်ကပြောဆိုပါတယ်။လေဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကနေထွက်ပြေးလာတာလို့ AP သတင်းကဖော်ပြပါတယ်။လေပေါ်မှာအမျိုးသမီး21ယောက်နဲ့ကလေးအယောက်20ပါရှိပြီးဒုက္ခသည်စခန်းတွေမှာအလုအကင်လည်းမရှိအစိမ့်မြင့်ပညာရတ်တွေတင်ကြဖို့ကလည်းမဖြစ်နိုင်တဲ့အတွက်အခုလိုထွက်ပြေးလာတာလို့လေစီဒုက္ခသည်တွေကပြောဆိုပါတယ်လေနဲ့လိုက်ခွင့်ရဖို့ပတ်စံပေးခဲ့ရတယ်လို့ရှူရစ်ဦးတင်ကပြောဆိုပါတယ်ဒါပေမဲ့လည်းလေမောင်းသူမာလေးမှုကလေကိုစွန့်ခွာထွက်ပြေးသွားခဲ့တယ်လို့ဦးတင်ကပြောဆိုပါတယ် ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကထွက်ပြေးလာကြသူတွေဟာမွတ်စလင်အများစုနေထိုင်တဲ့မလေးရှားကိုဥတီထွက်ပြေးလာခဲ့ပေမဲ့အင်ဒိုနီးရှားဘက်မှာတောင်းတင်လေးရှိပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေးနေတဲ့စားသရိုက်ကအကူအညီကိုဖျက်တောက်လိုက်မယ်ဆိုရင်ကြီးမားတဲ့ကပ်ဘေးကျုံလာရနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပြီးတော့WFP ကမ္ဘာစံနှယ်ရိတ်ကအဖွဲ့ရွန်ဂျာဒုက္ခသည်ဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအတွက်အလှငွေတွေထောက်ပံ့ပေးဖို့အရေးပေါ်ပန်ကြားလိုက်ပါတယ် WFP ကရွန်ဂျာဒုက္ခသည်တွေကိုပေးနေတဲ့စံနှယ်ရိတ်ကခွဲရန်ကိုမတ်လထဲမှာ18ရာခိုင်နှုန်းလျှော့ချဖို့လုပ်နေကြောင်းနဲ့တကယ်လို့ April မှာနောက်ထပ်ချထားဖို့ပေးတဲ့ရန်ငွေမရဘူးဆိုရင်ဒီတဲ့ထပ်လျှော့ချဖျက်တောက်ရမယ်လို့သတိပေးပါတယ်ဒီလိုရိတ်ကခွဲရန်ဖျက်တောက်မှုမလုပ်ရအောင်ရန်ငွေဒေါ်လာ125သန်းချထားပေးဖို့ပန်ကြားတာဖြစ်ပါတယ်အခုလိုရိတ်ခါဖျက်တောက်ဖို့စီစဉ်ရတာဟာရွန်ဂျာဒုက္ခသည်တွေအခြေခံလောအချက်ကိုဖြည့်ရှင်းပေးနိုင်ဖို့ရထားတဲ့ရန်ပုံငွေကိုနိုင်ငံတကာအတိုင်းအတာမဖြည့်ပေးနိုင်တာကြောင့်ဖြစ်ကြောင်းမြန်မာနိုင်ငံလူခွင့်ဆိုင်အထူးကိုယ်စားလှယ် Thomas Andrews နဲ့စာနယ်ရိတ်ခါရပိုင်ခွင့်ဆိုင်အထူးကိုယ်စားလှယ် Michael Fakhaki တို့ကပြောကြားလိုက်တာဖြစ်ပါတယ
်နယူးဇီလန်ဝန်ကြီးချုပ် Chris Hemkin ဟာ Cyclone Montaigne Grabie ကြောင့်နောက်ထပ်လူတွေသေဆုံးနိုင်ခြင်းရှိတဲ့အတွက်ကြိုးစင်ပြင်ဆင်ထားကြဖို့နယူးဇီလန်နိုင်ငံသားတွေကိုတောက်ချနေတော့ကတရိပ်ပေးပြောဆိုလိုက်ပါတယ်
။ Tragically police confirmed that the number of fatalities caused by the cyclone
Cyclone Montaigne ကြောင့်သေဆုံးသူအရေအတွက်ဟာလက်ရှိမှာ5ဦးရှိတယ်လို့ရဲတပ်ဖွဲ့ကအတည်ပြုထားပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ကအထူးစိုးရိမ်မှုတွေရှိနေသေးတယ်လို့နောက်ထပ်သေဆုံးနိုင်သူတွေရှိနေသေးတဲ့အတွက်ပြင်ဆင်ထားကြဖို့လိုတယ်လို့ဝန်ကြီးချုပ် Hipkin ကပြောဆိုခဲ့တာဖြစ်ပါတယ်။နယူးဇီလန်မြောက်ပိုင်းမှာဆိုက်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တာ3ရက်ကျော်ရှိပြီဖြစ်ပေမဲ့အချို့မုန်တိုင်းတိုင်ခံရသူတွေကိုစီးရင်ကောက်ယူလို့မရသေးချိန်မှာအခုလိုသတိပေးချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမုန်တိုင်းကြောင့်ပျက်စီးသွားတဲ့ဒါတွေကိုရှင်းလင်းပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းဆောင်ရွက်လျက်ရှိပါတယ်။သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။တောက်ကြနေမနေ့ဘက် VOA ရဲ့အသံလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့နိုင်ငံတကာစောင်းပါတွေမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပါအောင်မယ်။ပထမအဦးဆုံးအနေနဲ့ကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသကိုယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေကအလင်းအမြန်တိုးမြင့်ခြားထားကြရမှာရုရှားတပ်ဖွဲ့တွေကတော့တိုက်ပွဲတွေလာနေချီပြင်းထန်နေတဲ့ဘတ်မုတ်မြို့ကိုဝိုင်းထားနိုင်မဲ့အလားအလာရှိနေပါတယ်။ယူကရိန်းရှိတဲ့စစ်မျက်နှာကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်ဟေတာမဒုအဲ့ဒီဒေတာကနေသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြမှာပါ
တိုက်ပွဲတွေပြင်းထန်နေတဲ့ဘာမော့ကပြို့မှာကြံရှိနေတဲ့သူတွေဟာလက်နက်ကြီးထိမှန်လို့သေခဲ့သူတွေတဲကတယောက်မဟုတ်တယောက်ကိုတိကြပါတယ်မြို့ကန်အများအပြားကတော့ထွက်ပြေးကုန်တာကြားနေပါပြီအဲ့ဒီမြို့ဟာယူကရိန်းစစ်ပွဲရဲ့ဗိုလ်ချက်မှဖြစ်ပြီးရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကအပြင်းအထန်တိုက်ခိုက်နေကြတာလက်အတော်ကြာမြင့်နေကြပါပြီယူကရိန်းတွေအတွက်တော့ခုခံစစ်ရဲ့တင်ဂေတာအဖြစ်အဲ့ဒီမြို့ကိုဂုံသိက္ခာအရဆက်လက်ထိန်းသိမ်းထားရပါတယ်ရုရှားတွေအတွက်ကတော့အဲ့ဒီမြို့ကိုသိမ်းပိုက်နိုင်ရင်အနီးအနားကတခြားအဓိကမြို့ကြီးတွေဖြစ်ကြတဲ့ Klemmerstone နဲ့ Slobian တို့ကိုဆက်လက်တိုက်ခိုက်သိမ်းယူဖို့အတွက်ကြီးမားတဲ့ခြေလှမ်းတစ်လှမ်းဖြစ်ပါတယ် VOA ကနေဗမာမြို့ဈေးတဲ့ကိုပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကဗီဒီယိုရိုက်ကူးခဲ့စဉ်ကရုရှားတပ်ဖွဲ့တွေဟာမြို့အနီးကိုလင်းလင်းမြန်းမြန်းရောက်ရှိခဲ့တဲ့အခြေအနေရှိပုံမရသေးပါဘူးအဲ့ဒီအချိန်ကတော့အခုတွေ့မြင်ရတဲ့လူနာတင်ယင်ကိုလက်နက်ကြီးထိမှန်ပောက်ကွဲမှုမဖြစ်သေးခင်အချိန်ဖြစ်ပါတယ်။အဲ့ဒီလူနာတင်ယင်ထိမှန်ခဲ့တဲ့အတွက်ကြောင့်အရသားလူနာတွေနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေဒဏ်ရာရှိခဲ့ကြပြီးအမေရိကန်ဆေးမှုပစ်ရစ်ဟာလည်းသေဆုံးခဲ့ပါတယ်။အခုလိုလက်နက်ကြီးပစ်ခတ်တန်းတွေအဆက်မပြတ်ကြားနေရတဲ့အခြေအနေတွေအောက်မှာဒေသခံတွေကတော့သူတို့မှာအရာအလုံးဆုံးရှုံးသွားပြီလို့ပြောပါတယ
်မနရစ်ဘယ်မှာဟာဇင်း
ကျမမှာကိုပိုင်ဈေးဆိုင်ရှိပါတယ်ဒါပေမဲ့အလုံးပျက်စီးသွားပါပြီကျမအိမ်ကဆိုအကြီးကြီးပါပဲဒါပေမဲ့ဒါလည်းပဲဘုံတန်ချောင်းပျက်စီးခဲ့ပါပြီအဲ့ဒီလိုအခြေအနေတွေအောက်မှာကျမတို့အသက်ရှင်နေကြရပါတယ်မကြောက်ပါနဲ့အခုလိုဘုံကျဲတိုက်ခိုက်နေကြတာတွေကြားမြင်နေရတာတွေကအသေးအဖွဲပဲရှိပါတယ်
ဗ ဘာမောက်မြို့မှာဆိုရင်လူထောင်ကနန်းလောက်ပဲကျန်ရှိနေကြတော့ပြီးအများစုကဆောင်းရာသီအေးဒံအောက်မှာအပူပေးစနစ်မရှိလျှက်စင်မီမရှိဒါမှမဟုတ်ရေပေးဝေးစနစ်တွေလည်းမရှိကြတော့ပါဘူးအဲ့ဒီအတွက်ခိုးလုံရေးစခန်းတစ်ခုအနီးမှာယူကရိန်းတွေနဲ့နိုင်ငံခြားအကူအညီပေးရေးသမားတွေကအစားအစာတွေရေနဲ့ရေနွေးတွေကိုဝေငှပေးနေကြပါတယ်အဲ့ဒီလိုလူအများစုဝေးကြတဲ့ကုညီကယ်ဆယ်ရေးစခန်းတွေမှာလာရောက်နေထိုင်ကြတာဟာတိုက်ခိုက်မှုတွေအကြာအထီးကျန်နေထိုင်ရတဲ့အခြေအနေတွေကနေသက်သာရာရှိစေတယ်လို့ဒေသခံတွေကပြောပါတယ်ပျက်စီးကုန်တဲ့မိန်းလာစနစ်ကြောင့်ဒေသခံတွေမှာယောဂါဖြစ်ပွားနှုန်းတွေမြင့်တက်လာတဲ့အတွက်ကုညီကယ်ဆယ်ရေးသမားတွေမှာရေချိုးနိုင်တဲ့နေရာတွေကိုတည်ဆောက်ဖို့ကြိုးစားနေကြတယ်လို့အကူအညီပေးနေကြသူတွေကပြောပါတယ်
ကျွန်တော်တို့အနေနဲ့အမျိုးသမီးတယောက်ကိုဘယ်အချိန်ကနောက်ဆုံးအနေနဲ့ရေချိုးခဲ့တယ်လဲလို့မေးကြည့်တော့သူမကပြီးခဲ့တဲ့2လလောက်ကပဲသူ့အနေနဲ့ခြေပဲဆေးခဲ့ရသေးတယ်လို့ပြန်ဖြေပါဗျ။အဲ
့ဒီလိုရုရှားတပ်ဖွဲ့တွေနဲ့ယူကရိန်းတပ်ဖွဲ့တွေကနယ်မြေထိန်းချုပ်ရေးတိုက်ခိုက်နေကြတဲ့အတွက်အနီးအနားမြို့ပြနဲ့ကျေးရွာတွေကဒေသခံတွေအားလုံးဟာသူတို့ရဲ့နေအိမ်တွေကိုလုံးဝစွန့်ပစ်ထွက်ပြေးကုန်ကြရပါတယ်။အလားတူလက်အတော်ကြာလက်နက်ကြီးပစ်ကတ်တာခံနေရတဲ့ဗမောက်မျိုးကကြာရှိနေကြတဲ့သူတွေကလည်းရုရှားတပ်ဖွဲ့တွေနီးလာတဲ့အတွက်ကြောင့်အခုဆိုရင်မျိုးကနေထွက်ခွာဖို့ပြင်ဆင်နေကြပါပြီ
။ဒါကတော့ယူကရိန်းစစ်ပွဲရဲ့ရှေ့တန်းဒေသတွေကအခြေအနေတွေကိုကိုခင်မောင်စိုးမင်းပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့မြန်မာနိုင်ငံဘက်ကအခြေအနေတွေကိုတင်ပြပါအောင်မယ်။စကိုင်းတိုင်းတဲကမြို့နယ်တွေမှာစစ်ကောင်စီရဲ့စီးရေလှုပ်ရှားမှုပိုများလာပေမဲ့စစ်အာဏာဆန့်ကျင်တဲ့လူထုတပိတ်တွေကတော့ဆက်ပြီးရှိနေပါတယ်။လူထုတပိတ်ဖော်ဆောင်သူတွေဟာအရင်ကထက်စိန်ခေါ်မှုတွေကြားကနေလှုပ်ဆောင်လာရတယ်လို့ပါဝင်သူဒေသခံတွေဟာလည်းအိုးမဲ့အိမ်မဲ့အခြေအနေကနေဒီတပိတ်မှာပါဝင်နေရတာဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုမတ်မြသစင်အောင်ကပြောပြပေးမှာပါ
။စကိုင်းတိုင်းတဲမှာစီးအုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့မြို့နယ်၁၁ခုရှိပါတယ်။ဒီလိုအုပ်ချုပ်ရေးတတ်မှတ်ပြီးတဲ့နောက်စစ်ကောင်စီဘက်ကစီးရေးလှုပ်ရှားမှုပုံများလာတယ်လို့နေမီရှင်းလင်းတာတွေလည်းအရင်ထက်ပိုလှုပ်ဆောင်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုအခြေအနေတွေမတည်ငြိမ်တဲ့ကြားမှာလူထုတပိတ်ကလည်းဆက်ပြီးတော့ရှိနေတာပါ။လူထုတပိတ်ဖော်ဆောင်မှုအရင်ကထက်ဆိုင်ရင်စိန်ခေါ်မှုတွေပိုရှိလာပြီးမဲ့လူထုပါဝင်မှုအားကောင်းလာတယ်လို့ရင်းမပင်စလင်းကြီးကြေးရွာဘောင်းဆောင်လူထုတပိတ်ဦးဆောင်သူကိုလွမ်းသူကပြောပါတယ
်။အရင်လောက်တော့ကျွန်တော်တို့ဒီလွတ်လပ်တော့မရှိပါဘူးသို့တော့အခက်အခဲကြားရပဲ strike ကိုကျွန်တော်တို့ဖျက်ရှိတယ်ဒီနေရာမှာတော့ကျွန်တော်တို့လူလူရဲ့ပူပေါင်းပေါင်းမှုကလည်းကောင်းတယ်ဆိုတော့ကျွန်တော်ကသူတို့မာရှယ်လော့ထုတ်တယ်ဆိုပေမဲ့လည်းကျွန်တော်တို့မြေပြင်ခြေနေမှာတော့သူတို့စကန်ရှိတဲ့နေရာတွေလောက်ပဲသူတို့ရှိပြီးတော့တကယ်တကယ်အပြင်ထွက်မယ်ဆိုတော့မှစစ်ကြောင်းထိုးတဲ့ပုံစံမျိုးပဲလုပ်တယ်စစ်ကော်ချက်ကတော့ခဏရန်သူကမာရှယ်လော့ထုတ်ပြီးတဲ့နောက်ပိုင်းမှာပုံပေါ်ပြီးတော့စစ်ကြောင်းထိုးတာတွေနေစဉ်ရက်ဆက်ရှိတဲ့နေမီရှင်းလင်းတာတွေရှိတယ်သူတို့စကန်ပတ်ချလဲနေတော့နေချက်တာတွေကျွန်တော်တို့ကြုံလာရတယ်အာကျွန်တော်တို့အတွက်စိန်ခေါ်မှုဖြစ်တယ်ဗောနော်နောက်တစ်ချက်ကခုနအခုချိန်မှာဖန်ခံမယ်ဆိုရင်ကျွန်တော်တို့ဒီသကိုင်းဒေတာကြီးအနေနဲ့ဆိုလို့ရှိရင်အဲ့မှာသူဒီတိုင်းမှုကိုရိုင်းစစ်ခုံရုံးကနေစစ်ဆေးမယ်ဆိုရအရာရှိတယ်ဗောဗျာအဲ့လိုမျိုးပ
ါတော်နိုင်အင်အားစုတွေအကောင့်နဲ့သကိုင်းတိုင်းထဲမှာလူလူသပိတ်နေစဉ်ရှိသလိုစစ်ကောင်စီတပ်ဖွဲ့နဲ့ကာကွယ်ရေးအဖွဲ့တွေကြားကအပြန့်အလန့်ပစ်ခတ်တာတွေနေမြင်ရှင်းလင်းခံရတာတွေလည်းဆက်ပြီးတော့ရှိပါတယ်နေစရာအိမ်မရှိလို့တော်ရဲနဲ့ဘုံကြီးကျောင်းတွေမှာဖြစ်တယ်လို့နေနေရတဲ့ဒေသခံတွေဟာလူလူတပိတ်မှာအခက်ခဲကြားကနေပါဝင်နေကြတာလို့ကိုလွမ်းသူကပြောပါတယ်
။သူကတော့ဟိုနေပြာမရှိပေမဲ့ကြားလဲသူရှိတဲ့နေရာပေါ့ဗျာ။တော်တဲ့လို့ရာတဲ့လို့အဆက်ရှိတဲ့အစင်တဲ့နေရာမှာနေတဲ့တူရင်းမို့နောက်ဆုံးဖြင့်ဒီစူမျိုးနီးစက်တော်တဲ့ဒီမှာကိုကတ်နေပြီးတော့မှသူတို့နိုင်တဲ့တော်လဲကိုဆက်ဆင်းနေတော့ပေါ့။တပိတ်တွေကိုဆက်ဆင်းနေကြတာပါ။အဲ့လိုပဲကျွန်တော်တို့ဒီနေပြင်ချင်းနေရာတော့ရှိပါတယ်ခင်ဗျာ။ဟုတ်
နေတိုင်းစားတော့ရည်နေစဉ်ခဲကြုံနေရတဲ့ဒေသခံတွေဟာအခုနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေရွာတွေဝင်ရောက်ရှာဖွေတာနေမြင့်ရှင်းလင်းတာတွေခက်ဆိတ်ဆိတ်လှုပ်ဆောင်လာနေလို့ဖမ်းဆီးခေါ်ဆောင်ခံရမယ့်အရေးကိုလည်းထပ်ပြီးတော့ပူပင်နေကြတယ်လို့စကိုင်းတိုင်းထဲမှာကူညီပေးနေသူတူကပြောပါတယ်
။ဒီနေရာမှာတော့ဒီကြောဆက်တဲ့နေရာမှာတော့ဖုန်းကြောင်းမှာတော့အဲ့လိုမျိုးတွေအစုနေရတယ်ရှိတယ်။တချို့ကလည်းအိမ်တွေပြန်မဆောင်နိုင်ကြဘူးပေါ့နော်။ဒီကြောင်းလာရင်လည်းတခါပြေးရပြန်ရောအဲ့လိုမျိုးတွေပေါ့နော်သူတို့မှဒီတိုင်းဘယ်လိုမှလည်းဒီဒီနေနေရတယ်ဆိုမရှိဘူးပေါ့နော်သူတို့ရှိရလေးထုတ်လေးဆိုရင်ပြေးကြရပေါ့ကောနော်ကိုကရန်တန်ပြတဲ့ဟာဒီနော်အဲသူတို့ကကြမာနေအိမ်ပေါ်ကြမာနေသူတို့ရှိရနေရလေးကြမာနေအဲ့ဟာတွေပဲစိုးရင်ရတယ်နောက်ပြီးတော့စိတ်ချဝင်လာရင်နော်လူတွေဟိုဆိုချောဆွဲသလိုလာပေါ်တာဆွဲသလိုပုံစံမျိုးပေါ့နော်လမ်းပြခေါ်သလိုပဲအဲ့လိုမျိုးတွေလောက်ခံမှာပေါ့နော်အဲ့ဟာတွေတော့သူတို့စိုးရင်ရတယ
်စကိုင်းတိုင်းထဲမှာအင်းတော်ဗမောက်ကောလင်းပင်လေဘူးမြောင်စလင်းကြီးပလဲရေးမပင်ခင်ဦးဒဇယ်နဲ့ရေဦးမြို့နယ်တို့ကို စေအုပ်ချုပ်ရေးအာဏာထုတ်ပြန်ထားပါတယ်။အဲ့ဒီမြို့နယ်တွေမှာညမထွက်ရအမိန့်နဲ့လူစီတန်းလှည့်လေတာတွေမလုပ်ဖို့သတိပေးတားမြစ်ထားပေမဲ့အာဏာရှင်စန့်ကျင်ရေးလူထုတပိတ်ကလည်းအင်အားကောင်းကောင်းနဲ့ဆက်ပြီးတော့ရှိနေပါတယ်ရှင်။
ဒါကတော့ဆရာနာရှင်စန့်ကျင်ရေးလူထုစန္ဒပြပွဲတွေဆက်လက်ရှင်သန်နေတဲ့အကြောင်းသတင်းပြပို့ထားတာကိုမမ်းမြသတင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့တရုတ်မြန်မာကုန်သွယ်ရေးအကြောင်းပြောပြပါအောင်မယ်တရုတ်ရဲ့သွင်းကုန်လှအပ်ချက်ကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်မှုဟာ2022ဘတ်ဂျက်ကစတဲ့ဧပြီလကနေအခု February လအထိ10လအတွင်းမှာ American Dollar 1 Billion ကျော်ရှိလာတယ်လို့မြန်မာကုန်သွယ်ရေးဌာနစီးရင်နေမှာဖော်ပြပါတယ်ဒါဟာပြီးခဲ့တဲ့နှစ်ကာလကထက်တန်း400လောက်ကုန်သွယ်မှုတက်လာတာဖြစ်ပါတယ်။မနေ့ကအွန်လိုင်းကထုတ်တဲ့နှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာအစည်းအဝေးမှာအွန်လိုင်းကပြုလုပ်ခဲ့တဲ့နှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာအစည်းအဝေးမှာလည်းနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေပိုပြီးတိုးမြင့်မှုဆွေးနွေးတယ်လို့မြန်မာဘက်ကထုတ်ပြန်ပါတယ်။ဒီထောင်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါ
။မြန်မာတရုတ်ကုန်သွယ်မှုတန်ဖိုးဟာ2020ခုနှစ်ကာလတွေကိုမမှီသေးပေမဲ့မြန်မာစစ်တပ်အာဏာသိမ်းစကာလထက်ဆိုင်ရင်ကင်းကနန်တံမိုးရအနှဲငယ်ပြန်တက်လာတယ်လို့ကုန်သွယ်တွေကပြောပါတယ်။တရုတ်ကနယ်စပ်ဂိတ်တွေကိုပြန်ဖွင့်ပေးတာ၊ကိုဗစ်အတားအဆီးတွေကိုလျှော့ချလိုက်တာ၊တွင်းကုန်လိုအပ်လာတာစတဲ့အကြောင်းရင်းတွေကြောင့်နယ်စပ်ကုန်သွယ်ရေးပြန်တက်လာတာပါ။အထူးသဖြင့်မူဆယ်နယ်စပ်ဂိတ်၊ချင်းရွှေဟော်နယ်စပ်ဂိတ်တွေကနေစံ၊ပြောင်း၊ကြံ၊ပဲမျိုးစုံနဲ့တခြားစိုက်ပျိုးရေးထွက်ကုန်တွေ၊ရေထွက်ကုန်တွေကိုတရုတ်ဘက်ကပြန်ဝယ်လာတာဖြစ်ပါတယ်။စံနဲ့ပဲမျိုးစုံကိုတရုတ်ကဦးစားပေးပြီးဝယ်ယူလာတဲ့အတွက်ပြည်တွင်းမှာလည်းအဲ့ဒီကုန်စည်နှုန်းတွေအဆမတန်တက်လာပါဗျ။တရုတ်ကုန်သည်တွေကကမ်းလှမ်းတဲ့ဈေးကြောင့်စပားဈေးကမကြုံစဘူးတင်းတရာကိုကျက်16သိန်းအထက်ကိုရောက်လာခဲ့ပါဗျ။တရုတ်ဝယ်လိုအားတက်လာပေမဲ့လည်းမြန်မာဘက်မှာတော့တီးနှံမျိုးစုံကအထွန်းနှုန်းကျနေကြောင်းပဲကုန်သည်အသင်းကကုန်သည်တဦးက VOA ကိုပြောပါဗျ။စီးရေးပဋိပက္ခတွေကြောင့်လည်းဈေးကွက်ထဲကိုရောက်တင်တဲ့လောက်မရောက်လာကြောင်းသူကပြောပါဗျ။
ကျွဲလို့တက်တာဗျဟုတ်တယ်မလားကျွန်တော်ကအဆောင်းပါတော့ကြာတရုတ်ပေါက်ဖွင့်လိုက်တဲ့အတွက်ဗမေဥစ္စာပြောရင်တော့ရှင်းတယ်ဒီလိုခုန်တက်သွားတရုတ်ပေါက်ဖြစ်တဲ့အတွက်နံပါတ်1နံပါတ်2ကပါလေဆိုတော့ဆွမ်းလုံးကြီးကဆွမ်းလုံးကြီးကဆွမ်းလုံးကမနစ်ကဆက်၃ပုံပုံရင်တပုံပဲမန်းလေးကွက်တယ်လို့ရောက်တယ်ကြာရောင်းတော့လည်းဝင်လူအားမျှမလာတော့တရုတ်ရဲ့မျိုးကလေးကလုံးကြီးကြီးဆဲ့ဝင်ကမှုရှိလို့ကြာသူကခရရက၃ပိန်းလေးကျော်ကျော်၄ပိန်းလေးကျော်ကျော်ကြာဒီလိုမျိုးလိုလိုချင်လာရည်ရွယ်ရည်ခွာပြီးတော့အဲ့လိုသဘောမျိုးသတ်မှတ်တဲ့အတွက်ခင်ဗျားတို့အဲ့စမ်းစကွဲရတယ်အဲ့လိုပဲ
မပယ်ပဲဒီစိန်ပဲစင်းကုန်အားလုံးဈေးတက်နေပြီးတံတန်းကိုကျက်18သိန်းကနေသိန်း20အထိပေါက်ခဲ့ပါတယ်အလားတူပြောင်းတဲ့ကြံကိုလည်းတရုတ်ကအများပြဝယ်နေပါတယ်ချင်းရွှေဟော်နယ်စပ်ဂိတ်ကနေတရက်ကိုကြံကားအစီ300ကျော်400လောက်တရုတ်ထဲကိုဝင်နေတာပါပြီးခဲ့တဲ့နှစ်လအတွင်းမှာတရုတ်ကိုကြံတင်ပို့တာကနေမြန်မာဘက်ကအမေရိကန်ဒေါ်လာ3.2တန်ရရှိခဲ့ပါတယ်အခုနှစ်ထဲမှာကြံတန်ချိန်3,600လောက်ကိုတင်ပို့ဖို့ရည်ရွယ်ထားကြောင်းလဲကြံကုန်သည်အသင်းဘက်ကပြောပါတယ်မြန်မာဘက်မှာတော့တရုတ်ဘက်ကယူကျင်သလောက်မရနိုင်ပဲအထွက်နှဲနေတဲ့အကြောင်းတရုတ်နယ်စပ်ကကြံကုန်သည်တဦးကပြောပါတယ
်ကျန်ကတော့ယူပါတိုင်းနဲ့တော်တော်ကြီးစိတ်မထွက်ကြဘောနော်ထွက်ကြဦးကအစ်မောက်ကျန်နေတဲ့ဒီဥစ္စာတွေကလည်းမကောင်းတော့ဘူးဆိုတော့လေအဲ့တော့မထွက်ကြဘူးသူတို့ယူလာတော့မချုံးပေါ့ရှင်နော်သူထွက်လိုက်နေသေးချုံးပေါ့
တရုတ်မြန်မာအလုံးစုံကုန်သွယ်မှုပမာဏဟာ2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာ12ဘီလီယံကျော်ခဲ့တယ်လို့မြန်မာကုန်သွယ်ရေးဌာနရဲ့စည်းရုံးတွေမှာဖော်ပြထားပါတယ်။အဲဒီကာလမှာမြန်မာဘက်ကရေနံတဘာဝဓာတ်ငွေ့အပါအဝင်တန့်စင်ပြီးကျင်းနီတက်တုနဲ့စံကိုအဓိကတင်ပို့ခဲ့တာပါ။2021-2022ခုနှစ်မှာတော့ကိုဗစ်ကပ်ရောဂါနဲ့ပြည်တွင်းပရိပခ္ခတွေကြောင့်ဒီပမာဏကနေထပ်ဝက်ကျော်ကျဆင်းခဲ့ပါတယ်ခင်ဗျာ။
ဒါကတော့တရုတ်မြန်မာကုန်သွယ်အကြောင်းသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားတွေအကြောင်းအရာကိုတင်ပြပါဦးမယ်ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားရွှေပြောင်းအလုပ်သမားတွေနဲ့ထိုင်းအလုပ်ရှင်တွေဟာထိုင်းအစိုးရရဲ့နိုင်ငံသားရွှေပြောင်းအလုပ်သမားဆိုင်ရာဥပဒေစည်းမျဉ်းစည်းကမ်းတွေကိုလိုက်နာကြားဖို့နဲ့အလုပ်သမားကြီးရတာဝန်ရှိသူတွေကလည်းဒီဥပဒေထိုးဖောက်မှုတွေရှိခဲ့ရင်တိတိယောက်ယောက်အေးအေးကင်တွေကြဖို့ထိုင်းအစိုးရရဲ့အလုသမားဝင်ကြီးဌာနကတတိပေးပြောဆိုပါတယ်ဒီတောင်းထိုင်းနိုင်ငံဘန်ကောက်မြို့ကနေမညွညွလွင်ပေးပို့ထားတဲ့သတင်းဆောင်မကိုကြည့်ရှုနာတော်တာဆင်နိုင်ပါပြီ
ထိုင်းနိုင်ငံသားတွေပဲလုတ်ကင်မှုတတ်မှတ်ထားတဲ့အလုအကင်တွေမှာရွှေပြောင်းအလုသမားတွေဝင်ရောက်လုတ်ကင်လာကြပြီးအရေးအတွက်တွေမြင့်တက်လာတာကိုတာဝန်ရှိသူတွေအနေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းလိုက်နာဆောင်ရွက်ကြဖို့ အလုတ်သမားဝန်ကြီးဌာနဝန်ကြီးစုချက်ချုံကလင်းကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုချန်အိုချာကရွှေပြောင်းအလုတ်သမားအရေးနဲ့ပတ်သက်ပြီးတေချာတဲ့စီမင်းစည်းကမ်းသတ်မှတ်ချက်တွေချမှတ်ထားတဲ့အတိုင်းသက်ဆိုင်ရာအာဏာပိုင်တွေကထိုင်းနိုင်ငံအနှံ့ကလုပ်ငန်းခွင်ပေါင်း 14,000 ကျော်ကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကနေစပြီးဝင်ရောက်စီးနှင်းခဲ့တာမှာဒီလိုကန့်သတ်ထားတဲ့လုပ်ငန်းခွင်တွေတဲ့ရွှေပြောင်းအလုတ်သမားတွေဝင်ရောက်လုပ်ကိုင်နေတာကိုတွေ့ခဲ့ရတယ်လို့ဘန်ကောက်ပို့သတင်းစာမှာလည်းဖော်ပြထားပါတယ်မြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေထိုင်းဥပဒေနဲ့ညီဆွန်ပြီးအပြစ်ပေးခံရမှာတွေအပေါ်စိတ်မကောင်းဖြစ်နေတယ်လို့ရွှေပြောင်းအလုပ်လုပ်ကိုင်သူတွေအနေနဲ့ကလည်းထိုင်းနိုင်ငံရဲ့ချမှတ်ထားတဲ့ဥပဒေတွေအပေါ်လိုက်နာဖို့တော့လိုအပ်တဲ့အကြောင်းမြန်မာအရေးဆောင်ရနေသူတူဖြစ်တဲ့ဦးမြင့်ဝေကအခုလိုပြောပါတယ
်ပြောတော့ပြောမှာပဲဒါပေမဲ့စိတ်ကမကောင်းပါဘူးကြာအဲကျွန်တော်တို့ကထိုင်းနိုင်ငံကိုရွှေပြောင်းအလုပ်သမားတွေဝင်ရောက်ပြီးတဲ့နောက်ပိုင်းတော့တိကျတဲ့စည်းကမ်းတွေရှိတယ်ကျွန်တော်တို့ဆိုင်ကြီးမှာအလုံးလုံးတဲ့နေရာမှာတော့မှကောင်တာမှငွေမသိရဘူးကျွန်တော်ကအလုံးပြန်ဟိုတာလေးကျွန်တော်လုပ်ပေးစီအဲ့လိုဒီမှာကြတာတမန်တာမယ်အခုချိန်မှာကျွန်တော်တန်းမြန်လူတွေကခုနအဲဒီပြင်ညာလက်ပြင်ဆိုင်တို့အထည်ဆိုင်တို့ရောင်းဝယ်ဒါလေစားတောက်တွေရောင်းတဲ့ဆိုင်တို့အဲ့လိုမျိုးလေးတွေပေါ်ပေါက်လာရအောင်ပြီးတော့ပေါ်ပေါက်လာတဲ့ခါကျတော့အဲ့ပေါ်မှာတော်တော်လေးအာရုံစိုက်ပြီးလုပ်ကြတာကြီးတွေ့ရတယ်ကျွန်တော်တထိတ်ထိတ်နဲ့ဒီချက်ကိုဖြစ်လာမှာစိုးရိမ်နေတာကျလာမှာဆိုရင်ဒီပဲအဲအခုကဒီတရုတ်ပြည်ရဲ့စီဝါအုပ်စုဝင်လို့တော့တိုင်းနိုင်ငံသားတွေကလည်းကိုယ်စလဲနိုင်ငံဆိုင်ပိုင်ရှင်လုပ်ငန်းပိုင်ရှင်နာမည်ခံပြီးရနေတော့ကြီးကျယ်မတမာမှုတွေရောမူစီဝါတွေရောဘောဝင်လွဲငွေပြူငွေလွဲကိစ္စတွေပတ်သက်လာတဲ့အတွက်အခုသူတို့ဖြည့်ရှင်ရင်းနဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေပါတော့အခုထိခိုက်ရတာပေါ့နော်တကယ်တော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးရကိုလုံလာသူရောဖြစ်ပြောင်းလို့ဒီမှာရောအားလုံးကထိုင်းနိုင်ငံရဲ့သတ်မှတ်ထားတဲ့ဥပဒေကိုကျွန်တော်တို့တော့သတိထားပြီးတော့လိုက်နာမှလိုက်နာသင့်တယ်ပေါ့လိုက်နာဘူးလို့ထိုက်တွန်းလို့ပဲအခုလိုမျိုးဖြစ်ရတော့ကျွန်တော်တို့တော်တော်ရေးပွဲရ
ဒီလိုစီကန်းချိုးဖောက်တဲ့ရွှေပြောင်းအလုပ်သမားတွေထဲမှာအများဆုံးကမြန်မာပြည်သားတွေဖြစ်ပြီးကမ္ဘောဒီးယား၊လာအို၊ဗီယက်နမ်၊အိန္ဒိယနိုင်ငံသားတွေလည်းပါဝင်ကြပါတယ်ဥပဒေစည်းမျဉ်းနဲ့သတ်မှတ်ထားတဲ့အလုပ်တွေမှာဝင်ရောက်လုပ်ကိုင်နေကြတာဒါမှမဟုတ်အလုပ်လုပ်ကိုင်ခွင့်ထောက်ထားလက်မှတ်မရှိဘဲအလုပ်လုပ်နေကြတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့ဒဏ်ငွေဘတ် 5,000 အထိပေးဆောင်ရမှာဖြစ်တယ်လို့ဝင်ကြီးစုချက်ကတတိပေးပြောဆိုပါတယ်အလုပ်ရှင်တွေကတော့ဒီလိုကန့်သတ်ထားတဲ့အလုပ်တွေကိုလုပ်ပိုင်ခွင့်ပေးပြီးနိုင်ငံခြားသားအလုပ်သမားတွေအတွက် 2019 ခုနှစ်မှာအစိုးရကပြဋ္ဌာန်းထားတဲ့ဥပဒေကိုဖောက်ပြတာကြောင့်အလုပ်သမားတဦးအတွက်ဘတ်ငွေတသိန်းအထိဒဏ်ငွေဆောင်ပေးရမှာဖြစ်ပါတယ်။ဒီအဖြစ်ကိုထပ်ခါတလဲလဲကျူးလွန်နေမယ်ဆိုရင်တော့အလုပ်ရှင်တွေရောရွှေပြောင်းအလုပ်သမားတွေပါဒဏ်ငွေ2သိန်းဒါမှမဟုတ်ထောင်ဒဏ်1နှစ်ဒါမှမဟုတ်ပြစ်ဒဏ်တစ်ခုစလုံးချမှတ်ခံရမှာဖြစ်ပြီးရွှေပြောင်းအလုပ်သမားတွေဟာ3နှစ်တည်တည်အလုပ်လုပ်ပိုင်ခွင့်ပိတ်ပင်ခံရမှာဖြစ်ပါတယ်။ထိုင်းအစိုးရအနေနဲ့ခုလိုရွှေပြောင်းအလုပ်သမားတွေအပေါ်စီးမျဉ်းနေတင်းတင်းကြပ်ကြပ်ကင်တွယ်လာတဲ့အတွက်မြန်မာပြည်သားရွှေပြောင်းအလုပ်သမားတချို့ကတော့စိုးရိမ်မှုတွေရှိနေတာပ
ါဒီထိုင်းလို့လာတဲ့ဆိုတော့ကိုမြန်မာနိုင်ငံအခက်ခဲတွေအများကြီးနဲ့လာလေအဲ့တော့ကိုမြန်မာနိုင်ငံနဲ့လာပြီဆိုလို့ရှိရင်ကိုနိုင်ငံရဲ့အခက်ခဲတွေဒါမှမဟုတ်ထိုင်းမှာလာအလုပ်လုပ်တယ်ပေါ့နော်လာအလုပ်လုပ်တဲ့အချိန်မှာအတက်နိုင်ဆုံးဟိုသူတို့ဥပဒေအတိုင်းလိုက်စားဖို့ရပါတော့အဲကိစ္စမရှိဘဲနဲ့အပြင်မသွားနဲ့ပေါ့နော်ကိုအထောက်ထားမပြည့်စုံဘဲနဲ့အပြင်မသွားနဲ့ဒီကအဲ့လိုမျိုးသူတို့ထားတဲ့ဥပဒေတိုင်းနေပေါ့နော
်လက်ရှိထုတ်နေတဲ့ဥပဒေရပါတော့တို့မြန်မာပြည်သားတွေကဈေးရောက်ပိုင်ကိုမရှိဘူးတော့ထုတ်နေတဲ့ဥပဒေအများကြီးပဲဗျတော့ကားမောက်ပိုင်ကိုလည်းမရှိဘူးအဲ့ဒီအများကြီးပဲတော့လက်ရှိတို့မြန်မာပြည်သားတွေကကိုယ်တိုင်ကကိုပိုင်လုပ်ငန်းလှုပ်ချင်ကြတယ်ဒါပေမဲ့တို့မြန်မာပြည်သားလက်ရှိဆာရက်ဆာနမ်းမှာလည်းပြဿနာတွေအခက်အခဲရှိတယ်ဆိုတော့တို့မြန်မာပြည်သားတွေကအများသောအားဖြင့်ဒုက္ခရောက်ကြရောက်ကြတဲ့များရောက်ကြတဲ့သူတွေများတော့အတွက်ကြောင့်မလို့တရားဝင်ဖြစ်ဖို့အောင်တရားဝင်ဖြစ်ဖို့သက်ဆိုင်သက်ဆိုင်ရအောင်နော်ဝိုင်းဝန်းကူညီပြီးတော့ဆောင်ရွက်နိုင်တဲ့အပိုင်းကိုဆောင်ရွက်ပေးပါလို့တိုက်တွန်းချင်တယ်ဗောနော်ဟုတ်ကဲ့
ထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့ခရီးသွားတည်ယူပို့ဆောင်ရေးလုပ်ငန်းတွေ၊စပင်းညှပ်တဲ့လုပ်ငန်းတွေ၊လမ်းမစီးရောက်တဲ့အလုပ်တွေ၊အနှိပ်ခမ်းအလုပ်တွေ၊ပွဲစားအလုပ်တွေ၊အိမ်လမ်းညွန်လုပ်ငန်းတွေအပါအဝင်လုပ်ငန်းပေါင်း28ခုကိုလုပ်ကင်ခွင့်မရှိတဲ့အကြောင်းအစိုးရကဥပဒေစည်းမျဉ်းစည်းကမ်းတွေထုတ်ထားတာပါရှင်။ကျွန်မညညလွယ်မှာ သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဥအောင်ခင်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ဒါပြင်တိုင်းရင်သတင်းလောအစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်အပြစ်အခက်တစ်နေ့ရဆိုပါလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာပြောပြထားပါတယ်စစ်စင်ရဲ့အခြေအနေတွေမကောင်းရင်အပြစ်ခက်ရစေးလို့ပို့ကြညာပေးမိမိရင်ဆိုင်နေရတဲ့အတက်အသေးကနေစစ်ကောင်စီထွက်ပေါက်ရှာတဲ့ပုံကိုဥအောင်ခင်ကသုံးသပ်ထားပြီးကိုညာဝဲအောင်နဲ့အတူပြောပြထားပါတယ
်စစ်ကောင်စီလုံခြုံရေးနဲ့အုပ်ချုပ်ရေးဆိုင်ရာရန်တရားကိုထိပါနောက်ဆက်ခြင်းကလွဲပြီးစစ်ရေးလှုပ်ရှားမှုတွေကိုနှစ်စန်းတရက်နေ့ကစပြီးနှစ်ကုန်ဒီဇင်ဘာ31ရက်နေ့အထိရစဲလိုက်ကြောင်တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကကျင်ညာတာကိုဇန်နဝါရီလတရက်နေ့ထုတ်မြမအလင်းမှာဖော်ပြပါတယ်2018ဒီဇင်ဘာလ21ရက်ကစပြီး2022ဒီဇင်ဘာ31ရက်နေ့အထိ၄နှစ်အတွင်းအခုလိုအပြစ်ခရစဲကြောင်20ကြိမ်ကျင်ညာခဲ့တယ်လို့ဆိုပါတယ်အခုအချိန်မှာတိုက်ပွဲဖြစ်နေသူတွေကလွဲရင်အခြားလက်နက်ကိုင်တွေကိုစစ်တပ်ကမတိုက်ဘူးဆိုတဲ့သဘောပါပဲ။ဒါကြောင့် NCA လက်မှတ်ထိုးထားတဲ့ DKBA Democracy အကျိုးပြုခရင်တပ်ဖွဲ့ခရင်ငင်းချမ်းရေးကောင်စီ PNLO ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့မွန်ပြည်သစ်ပါတီ ALP ရခိုင်လွတ်မြောက်ရေးပါတီ RSCC ရှမ်းပြည်ထူထောင်ရေးအဖွဲ့ LDU လာဟူဒီမိုကရေစီအဖွဲ့စတဲ့ခုနှစ်ဖွဲ့နဲ့ရော NCA လက်မှတ်မထိုးရသေးတဲ့ဝါတာဖွဲ့မိုင်းလာတပ်ဖွဲ့ SSPP ရှမ်းပြည်တိုးတက်ရေးအဖွဲ့စားတဲ့၃ဖွဲ့နဲ့ရောနှစ်ကြိမ်တိုင်တိုင်တွဲဆုံဆွေးနွေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့တောင်းဆိုချက်ကိုအခြေအလဲဆွေးနွေးနိုင်တယ်လို့လည်းဆိုပါတယ်
။ဝါတာဖွဲ့မိုင်းလာတပ်ဖွဲ့နဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီကကိုယ်စားလှယ်တွေဇန်နဝါရီလ5ရက်ကနေ9ရက်နေ့အထိနေပြည်တော်မှာဆွေးနွေးတဲ့ကိစ္စကိုရှမ်းတန်တော်ဆင့်တရင်ကစုံစမ်းမေးမြန်းတဲ့အခါစစ်ကောင်စီရဲ့ဝါဒဖြန့်ကွက်ဖြစ်နေတာကိုတွေ့ရပါတယ်။2008အခြေခံဥပဒေကိစ္စဆွေးနွေးဖို့ပြီးခဲ့တဲ့အစည်းအဝေးမှာတင်ပြတာကိုစစ်တပ်ကလက်မခံတဲ့အတွက်အခုတစ်ခေါက်တော့မတင်ပြတော့ဘူးလို့ SSPP ရှမ်းပြည်တိုးတက်ရေးပါတီကိုယ်စားလှယ်ဗိုလ်မှူးကြီးဆိုင်းစုပြောတာကိုဇန်နဝါရီ6ရက်နေ့ထုတ်ရှမ်းတန်တော်ဆင့်မှာဖော်ပြပါတယ်။တကယ်တော့စစ်တပ်ရဲ့ဝါဒဖြန့်မှတ်တမ်းတွေအတွက်ဆွေးနွေးပွဲလုပ်တယ်လို့ဖြစ်နေပါတယ်။၃ရက်ကြာဆွေးနွေးပွဲဟာမှတ်တမ်းတင်တဲ့အဆင့်သာရှိတယ်လို့ဆိုပါတယ်။လာမယ့်မတ်လမှာနောက်တစ်ကြိမ်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့နှစ်ဦးနှစ်ဖက်သဘောတူလိုက်တာဟာ၃ရက်ဆွေးနွေးပွဲရဲ့တခုတည်းသောရလဒ်ဖြစ်နေပါတယ
်။ NCA တနိုင်ငံလုံးအပြည့်ရသဘောတူချက်အကြောင်းပြောလေလေစစ်တပ်ရဲ့တိုက်ခိုက်မှုဟာလည်းပြင်းထန်လာလေလေဆိုတာကိုစစ်ဘေးရှောင်ဒုက္ခသည်တွေကသက်သေပြနေပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့စိတ်တက်စစ်စင်ရေးလိုဖြစ်နေပါလေ NCA လက်မှတ်ထိုးတာ9နှစ်ပြည့်တဲ့အထိုင်းအမှအပြည့်လွန်ခဲ့တဲ့အောက်တိုဘာလကနေပြည်တော်မှာအခမ်းအနားကျင်းပပါတယ်အခမ်းအနားတက်တဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ကကိုယ်စားလှယ်ဗိုလ်မှူးကြီးဆောင်းဟန်ပြောတာကိုအောက်တိုဘာလ22ရက်နေ့ထုတ် Thai Freedom စာဆောင်မှာဖော်ပြထားတာဟာစစ်ကောင်စီနဲ့တိုင်းရင်းသားအဖွဲ့တွေရဲ့ဆက်ဆံရေးကိုရောင်ပြန်ဟနေပါတယ်
NCA တနိုင်ငံလုံးအပြည့်ရသဘောတူညီချက်လက်မှတ်ရေးထိုးပြီးတဲ့9နှစ်တာကာလမှာတိုင်းရင်းသားတွေအတွက်သင်ခန်းစာတွေအများကြီးရကြတယ်လို့ဆိုပါတယ်ဆွေးနွေးပေါ်ဆွေးနွေးဘက်အပေါ်လေးစားမှုမရှိဘဲကို့မူကိုပဲပုံသေးကင်ဆွဲထားတာမျိုးရှိတယ်လို့ဆိုပါတယ်အပေါ်စီးယူပြီး PRP ကအတင်းအကျပ်သဘောတူခိုင်းတာမျိုးလည်းရှိပါတယ်ဆွေးနွေးပွဲတက်မဲ့ကိုယ်စားလှယ်တွေအစဉ်ပြေတယ်မပြေဘူးဆိုတာကိုလုံးဝထက်တွက်မစင်စားဘဲဆွေးနွေးပွဲကျင်းပမယ့်နေရာကိုတစ်ဖက်သက်သတ်မှတ်တာဟာတွဲဆုံဆွေးနွေးရေးအတွက်အဓိကအဟံတားတွေဖြစ်တယ်လို့ဆိုပါတယ်။ လာမဲ့ဆွေးနွေးညှိနှိုင်းပွဲတွေမှာနှစ်ဦးနှစ်ဖက်အတွက်လူသာလွန့်သာဖြစ်စေပြီးမျက်မျှတတဖြစ်စေတဲ့ဆွေးနွေးပွဲမျိုးကိုဖန်တီးပေးဖို့လိုကြောင်းတိုင်းဖရီးဒမ်စာဆောင်မှာဖော်ပြထားပါတယ
် NCA ကိုအရင်ဆုံးလက်မှတ်ထိုးခဲ့တဲ့ KNU ခရီးအမျိုးသားအစည်းအရုံးကတော့စစ်အာဏာသိမ်းမှုကြောင့် NCA သဘောတရားပျက်စီးသွားပြီလို့ဆိုပါတယ် NCA ဟာရွေးကောက်ပွဲနိုင်တဲ့အစိုးရစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေရဲ့သုံးဖွဲ့ဆိုင်သဘောတူချက်ဖြစ်ပါတယ်ရွေးကောက်ပွဲနိုင်တဲ့အစိုးရကိုစစ်တပ်ကထောင်သွင်းအကျဉ်းချတာဟာ NCA သဘောတူချက်ကိုဖျက်ဆီးလိုက်တာပါပဲညဉ့်ညံရင်းနဲ့အပြည့်အခရစဲရေးကိုစစ်ကောင်စီကစိတ်သက်စစ်စင်ရေးလက်နက်အပြည့်အသုံးပြုပြီးမိမိစီမံချက်ကိုအကောင့်ထဲပို့ဖို့ကြိုးစားနေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ် KNU နဲ့ချင်းအမျိုးသားတပ်ဟာ PDF စစ်တီတွေကိုစစ်တင်တန်းပေးတဲ့အပြင်လက်နက်ခဲယံကူညီပံ့ပိုးဓာတ်တွေပူးတွဲတိုက်ခိုက်သွားတယ်လို့နေတယ်လို့စစ်ကောင်စီဘက်ကဆွဆွဲပါတယ်တိုင်းသားလက်နက်ကင်တွေမှာလည်းစစ်ကောင်စီဘက်ကကူညီတိုက်ခိုက်နေသူကလူနည်းသူစားဖြစ်ပါတယ်အများစုကတော့ຫນွေဥတွန်လိုင်းရေးဘက်ကယက်တီကြပါတယ်အတီလင်းကူညီပေးတာနဲ့နောက်ွယ်ကပံ့ပိုးဓာတ်သာကွာချောင်းချောင်းလွန်ခဲ့တဲ့ဒီဇင်ဘာလ19ရက်နေ့တုန်းအေယာဝတီသတင်းစာဆောင်မှာဖော်ပြထားပါတယ်ခင်ဗျာ
ဥအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပါအောင်မယ်ကိုဗစ်ကြောင့်တရုတ်ပြည်မှာသေဆုံးမှုများခဲ့ပြီးများခဲ့တဲ့သင်ခန်းစာနဲ့အတူမြမပြည်အတွက်အကြံပြုချက်တွေကိုဒီတစ်ပတ်မှာပြောပြထားပါတယ်မကြာသေးပင်ကကိုဗစ် -19 လိုင်းကြောင့်တရုတ်မှာသေဆုံးမှုတွေများခဲ့ပေမဲ့အမေရိကန်ပြည်ထောင်စုမှာတော့ကိုဗစ်မျိုးကွဲတွေကြောင့်သေဆုံးမှုမများအောင်စီမံထားနိုင်ခဲ့ပါတယ်မြမအပြည့်တွေလဲသင်္ကန်းစာယူနိုင်တယ်ယူနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်ဘလို့သင်္ကန်းစာမျိုးတွေပါလဲနယူးယောက်မြို့ Wyckoff High ဆေးရုံကညွှန်ကြားရေးမှူးလဲဖြစ်မြမလူနာတွေကိုဆက်သွယ်ကူညီပေးနေတဲ့ကူးစက်ယောဂအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
် Okay ဒေါက်တာဇေယျသက်ခင်ဗျာတရုတ်မှာမကြာခင်ကကိုဗစ်မျိုးကွဲတဲ့လိုင်းတက်လာပြီးတော့အသက်ဆုံးမှုများခဲ့တာရဲ့သင်ခန်းစာတွေနဲ့နောက်အမေရိကန်မှာကြာတော့အလားတူကိုဗစ်မျိုးကွဲသစ်တွေကိုပဲအသေးဆုံးမများစေပဲကင်တွယ်နေနိုင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးမြန်မာအတွက်ရောဘလို့အကြံပြုတင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းကျွန်တော်တို့နိုင်ငံမှာလည်းလှုပ်တင်လှုပ်တိုက်တဲ့အပိုင်းအရာတွေကိုပြင်ဆင်တဲ့အပိုင်းအရာတွေကိုပြင်ဆင်ရမယ်ဖြစ်လာနိုင်သလားဆိုတော့ဖြစ်တာနိုင်တဲ့အခြေအနေကဒီဗမာနိုင်ငံရဲ့လို့မဟုတ်ဘူးကိုတရုတ်နိုင်ငံနဲ့နီးစပ်တဲ့နိုင်ငံအကုန်လုံးဖြစ်လာနိုင်တယ်ထုံနည်းတူစွာပဲတရုတ်တွေတည်းအဝင်အထွက်ရှိနေတာသူတို့လည်းတည်လာမှာပဲဆိုတော့ဒီလိုလူမျိုးတွေမှာလည်းကျွန်တော်တို့ဖြစ်လာနိုင်တဲ့အနေအထားတွေအများကြီးအများကြီးရှိတယ်ဒါကသူ့ရဲ့သဘာဝပဲဗမာနိုင်ငံတွေမကပါဘူးတကဘာလုံးရောက်သွားမှာပါဒီဟာဆိုတော့ဖြစ်လာခဲ့သည်ရှိတော့ကျွန်တော်တို့အနေနဲ့ဘယ်လိုလုပ်ကြမလဲကျအဓိကကတော့ပမာဏနိုင်ငံမှာတော့လက်ရှိအနေထားမှာဒီ base load တော့ပမာဏနိုင်ငံမှာရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုချိန်မှာ covid တန်တရားရှိပြီးစစ်လိုက်လို့တွေ့တာဒါမှမဟုတ်လို့ရှိရင်လည်းဆရာဝန်နဲ့ပြပြီးတော့ covid လက္ခဏာဖြစ်နိုင်တယ်ဆိုရင်သူတို့ကိုဘယ်လိုအကြံပြုချင်လဲဆရာ
ဟိုကြောက်စရာလားဆိုတော့ကြောက်စရာတော့မဟုတ်ပါဘူးဒါပေမဲ့လည်းကျွန်တော်ပြောချင်တဲ့အရေးကြီးဆုံး message တစ်ချက်က covid ဖြစ်လို့အသက်65နှစ်ကျော်တယ်ဆိုရင်ဆရာဝန်နဲ့တိုင်ပင်ဆွေးနွေးပြီးတော့စေတောက်လို့ရရင်တောက်ပါ။ဘာကြောင့်လဲဆိုတော့စေတောက်ခြင်းအပြင်နံပါတ်1အချက်တည်းတကယ်ယောဂဒီ2ရက်လောက်ထိတော့တက်တာဝါပါလေ shorting ဖြစ်တယ်။နံပါတ်2ကျယောဂဒီလက်ဒီအနေဒါတစ်ခုက2ရက်လောက်နေသွားတဲ့အတွက်ကြောင့်ကူးစက်မှုကလည်းနေသွားပါလေ။နံပါတ်3တစ်ချက်က long covid လို့ပြောတဲ့ဒါပထမဆုံး data ကျွန်တော်စပြီးထွက်လာတာပါဒီ early the treatment ပေါ့နော်ဆိုတော့ဒီကျွန်တော် treat လို့ရှင် long covid လို့ဖြစ်တဲ့ covid ယောဂနောက်ဆက်တွဲလက္ခဏာတွေဒီတော်တော်ကြီးကိုတက်တာပါတယ်လို့ဆိုတော့စစ်ပြန်နေကုခဲ့တဲ့ရောပေါ့နော်ဒီမှာတော့ VA Hospital လို့ခေါ်ပေါ့နော် Veteran Hospital ကနေထွက်လာတဲ့ data ဒီဒီဇင်ဘာလတွေမှာထွက်လာပါတယ်ပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှင်ရင်ဓာတ်ရီအကုန်လုံးဒီဟိုကြိုတင်ပြင်ဆင်ပြီးတော့လုပ်လို့ရနိုင်တဲ့အနေအထားလေးတွေအတွက်ကြောင့်ကျွန်တော်ပြောတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအန်ဒီရရှိနိုင်တဲ့သက်ကြီးတွေနောက်ဆရာရင်ပြောခဲ့တဲ့ယောဂကံရှိသူတွေကိုပေါ့နော်ဒီကုသရာမှာသုံးတဲ့ဆေးတွေကိုကိုဗစ်ဖြစ်တာနဲ့ကြိုးပေးထားခြင်းအပြင်တော့သ တို့ဘာမှပြင်းထန်အောင်တော့အသေးပြောက်နေအောင်ပေါ့နော်ကြိုပြီးတော့ကာကွယ်ပေးနေတဲ့သဘောဖြစ်တာပေါ့ဆရာနော်အဲ့ဒီတော့နောက်ရောကြိုပြင်ထားတင်တာရှိသေးလားဆရာကြီ
းဗမာနိုင်ငံမှာတရုတ်ပြည်လောက်ဖြစ်လာနိုင်လားတရုတ်ပြည်လိုမျိုးရောဒုက္ခဆိုးကျိုးတွေဖြစ်လာနိုင်လားဆိုတာအချက်ပေါင်းမြောင်မြောင်ဆိုတာအမှုတည်ပါတယ်နံပါတ်1အချက်ကကျမ်းမာရေးဝန်ကြီးဌာနကဘလို့ဒီကိစ္စကိုဂရင်တယ်လဲဆိုတော့ပုံမှန်အများကြီးမှုတည်ပါတယ်အကျမ်းမာရေးဝန်ကြီးဌာနမှာရှိတော့တာဝန်ရှိတဲ့လူတွေပေါ့နိသူတို့အနေနဲ့ plan ပေါ့ဘလို့ဖြစ်ခင်ဘလို့လုပ်မလဲပေါ့ဘာကြောင့်လဲဆိုတော့သူတို့လက်ထဲမှာသူတို့သိပါတယ် vaccine ဘယ်သူတွေကိုဘယ်လောက်ပေးထားလဲဆိုတော့သူတို့မှာအနည်းနဲ့များတော့ data ရှိမှာပါအသက်65နှစ်ထက်မှာဘယ်လောက်ပေးထားသလဲဘယ်လိုလူတွေရခဲ့လဲဘယ်လိုလူတွေကထပ်ဆင့် vaccine တွေကိုရခဲ့သလဲတချို့ကတော့ငွေကြေးပေးပြီးထိုးထားတဲ့အခါကျတော့နည်းနည်းတော့ခက်ခဲတာပေါ့လေဒါပေမဲ့လေရေပူရအားဖြင့်တော့ဟိုမြို့နေလူတန်းစားတစ်ခုကိုမကြည့်ပါနဲ့ကျွန်တော်ပြောတဲ့သဘောကတနိုင်ငံလုံးမှာရှိတဲ့လူတန်းစားကိုကျွန်တော်ကကြည့်တာပါပေါ့နော်ဆိုမြို့နေလူတန်းစားမှာရှိတဲ့ငွေကြေးဖြောင်းပြတဲ့လူတန်းစားကတော့ 5% လောက်ရှိမှာပေါ့ဒါထက်ဒါထက်မကောက်တော့လူတွေကတော့နေသားမျိုးမျိုးရှိမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီကိုဗစ်ကုသရမှာတုံးတဲ့စိတ်တွေကိုတကယ်လိုအပ်သူတွေပေါ့နော်ညီညီမျှမျှအားလုံးရနိုင်အောင်လို့ဘယ်လိုကြံပြုချင်လဲဆရာကြီ
းဒါစီမံခန့်ခွဲတဲ့လူတွေမှာကောင်းနေမှာဒီ principle ကိုရှိရမှာပါဒီအဲ့လိုလူတွေနဲ့ကြုံခဲ့လို့ရှိရင်ငါတို့ဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့ဘယ်လိုလုပ်ပေးနိုင်ကြလဲအသက်65နှစ်ထက်မှာကိုဗစ်ဖြစ်လာရဲဆိုရင်သူတို့အနေနဲ့ဒါမျိုး guideline တွေကိုကျွန်တော်ကချပေးရမယ်ကိုရဲ့ဘာဖြစ်လို့လဲဆိုတော့ဟိုတခါတလေကြတော့လေအများနဲ့အလုံးလုပ်တဲ့အခါမှာဒီလိုမျိုး guideline မရှိလို့ရှိရင်လောကကနေလည်းခက်တယ်ပမာလို့ခေါ်တော့သူတို့အသမင်းပေါ့နော်ကိုစိတ်ထဲမှာအထင်နဲ့အကုန်လုံးကလုံနေကြတယ်အမကျွန်တော်စိတ်ထဲမှာအထင်နဲ့ကျွန်တော်လုပ်လို့မရဘူးဒီနေမှာဘာဖြစ်လို့လဲဆိုတော့ကျွန်တော်စိတ်ထဲမှာအထင်နဲ့လုပ်လို့တစုံတစ်ခုဖြစ်လို့ရှိရင် I'm fully responsible လीဒီကိစ္စအတွက်ဘာကြောင့်လဲဆိုတော့ကျွန်တော် national guideline ကိုကျွန်တော်ပေါ့ကျွန်တော်ကုနေတဲ့လူရတဲ့ national guideline တိုင်းပြည်ရဲ့ guideline ကိုကျွန်တော်အားလေရတယ်ဆိုတော့ပေါ့နော်ဒီလိုမျိုးပြီးတဲ့ခါကျတော့ဒီလိုမျိုး policy လိုဟာမျိုးပေါ့နော်ဒါကဒီကျန်းမာရေးဝန်ကြီးဌာနမရှိခဲ့ရင်ဘယ်လိုလုပ်မလဲမရှိခဲ့လို့ရှိရင်ဟိုကိုပိုင်စည်းကမ်းတွေရှိတာပဲကိုပိုင်စည်းကမ်းတက်ဆိုင်စိတ်ယုံရှိကြတာပဲကိုစိတ်ယုံမှာကို policy ကိုထားပေါ့ကျွန်တော်ပြောရရှင်းရှင်းလေးပဲလေ CMO လို့ခေါ်တဲ့ Chief Medical Officer တွေရှိမှာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီ COVID Omicron မျိုးကွဲသစ်တွေနဲ့ပတ်သက်ပြီးတော့နောက်ထပ်ရောပါအကြံပြုချင်တယ်ဆရာမြန်မာနိုင်ငံအတွက
်အခုလက်ရှိ BA4 BA5 အထူးသဖြင့် XBB 1.5 1.7 ပေါ့နော်ထားပါတော့ 1.5 ကတော့လောက်ဆုံးပေါ့လေဆိုတော့ဒီလိုမျိုးဖြစ်တဲ့ဟာတွေဒီကျွန်တော်တို့အတွက်ဆရာအဝင်နေနေနဲ့စေကမ်းမှာကျွန်တော်တွေ့ခဲ့လို့ရှိရင်ပေါ့လေဟုတ်ပြီပမာနိုင်ငံမှာအခုကိုဗစ်ပြောကြရတာအခုဖြစ်တယ်ဟုတ်ပြီအသက်ငယ်တဲ့လူတွေ65နှစ်အောက်ယူလွယ်တဲ့လူတွေဘာရောဂါမှမရှိဘူးဒါပေမဲ့ငွေကြေးရအရန်ကိုဖြောင်ပြူးနေတဲ့လူတွေဆိုလို့ရှိရင်သေးတယ်သူကဝယ်နိုင်တာပေါ့ကွာပမာနိုင်ငံလိုအမျိုးမှာဝယ်ရတာဟုတ်ဆိုတော့ဒီလိုလူတွေကိုဆရာအဝင်နေနေနဲ့စေးတွေကိုရေးပေးမယ်စာတော့ပါရေးများများတော့အပြားကြတဲ့စေးတော့အများဆုံးဖြားလာလို့ရှိရင်သုံးရပဲသူတို့ဒီကျွန်တော်နားလည်စလောက်ကvaccine တွေကိုတချို့လူတွေဆို9កောက်တွေ6កောက်တွေထိုးထားတဲ့လူတွေရှိပါ
တယ်ဟုတ်ကဲ့ဆရာအဲ့ဒီတော့မြန်မာမှာအခုထိုးထားတဲ့ covid ကာကွယ်ဆေးတွေကဒီအသက်65နှစ်အောက်နဲ့ရောဂါအခံမရှိတဲ့သူတွေအတွက်ဆိုရင်တော့အလုံးလောက်တယ်ပေါ့ဆရာနော
်အဲ့မဲ့ဒီ vaccine တွေကအဲဒီကျွန်တော်ဒီနိုင်ငံမှာသုံးတဲ့ messenger rna based vaccine တွေထိုးခဲ့ထိုးလို့ရတဲ့သူတွေလည်းထိုးလို့ရတယ်လို့ကျွန်တော်ကြားပါတယ်အများစုကတော့တခြားသောဒီ sinovac တို့ဒီသူ့နဲ့မျိုးဝဲဖြစ်တဲ့ဆိုင်တော့ပဲဒီလိုဟာတွေကိုထိုးခဲ့တဲ့လူတွေ၄ချိန်နေ၅ချိန်နေထိုးရတဲ့လူရှိပါတယ်တချို့ကကြတော့လေဒီကိုဗစ်ရှင်းတာအိန္ဒိယကလာတဲ့ဟာပေါ့နော်ကိုဗစ်ရှင်းက different technology ကိုရ
ဟုတ်ကဲ့မတူဘူးပေါ့ဆရာနော်ဒီတရုတ်ကထုတ်တဲ့ကာကွယ်ဆေးတွေနဲ
့ Okay ဒါကတော့ different ပုံစံနဲ့ထုတ်ထားတဲ့ဟာဆိုတော့သူကတော့အင်္ဂလန်မှာသုံးတဲ့ Oxford မှာသုံးထားတဲ့ဟာကိုအဓိကထားပြီးဆိုတော့သုံးထားတဲ့ methodology ဖြစ်တဲ့အတွက်ကြောင့်သူ့အနေနဲ့ကတော့ဒီ Sinopharm လောက်တဲ့ပုံမူပြီးတော့ဒီလိုမျိုး antibody ထုတ်နိုင်တယ်လို့တော့ကျွန်တော်ကတော့နားလည်ထားတယ်ပေါ့လေ
ဟုတ်ကဲ့ပရိပစ္စည်းတွေကိုပို့ထုတ်နိုင်တယ်ပေါ့ဆရာနော
်ဟုတ်ကဲ့
ကိုခံအတွက
်ဟုတ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲ့အပတ်စဉ်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့တိုင်းရင်းသားဒေသကအဖြစ်အပျက်တွေသတင်းတွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ Fever Wine တော်သားတွေကတင်ဆက်ထားတာပါ။
စင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီတာဟာတိုင်းသားသတင်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်ကောင်စီနဲ့မွန်ပြည်သက်ပါတီတို့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ထပ်မံတွေ့ဆုံခဲ့ပါတယ်ရခိုင်မှာဇက်တပင်ကပြခွင့်တွေကိုအခြေခံပညာသင်ကျောင်းဆောင်ွေးပွဲတွေပြီးတဲ့အချိန်ရပ်နားထားဖို့ရခိုင်တပ်တော်ကတားမြစ်ထားပါတယ်သတင်းလွှာတွေထဲမှာတော့ရခိုင်စစ်ဘေးရှောင်တွေကိုမိုးရသည်မရောက်ခင်နေရက်ကိုပြန်ချဖို့လုံချိုရင်းနဲ့နေဆက်ရရဝင်ကြီးနဲ့အဖွဲ့ကတွားရောက်ပြောဆိုခဲ့တဲ့အကြောင်းတွေကိုနားဆင်ကြရမှာပ
ါကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်အဖွဲ့စည်းတွေကနောက်တစ်ကြိမ်တွားရောက်ဆွေးနွေးတာမလုပ်ဖို့တောင်းဆိုတဲ့ကြားကနေစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့မွန်ပြည်သက်ပါတီ NMSP တို့နေပြည်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပေဖော်ဝါရီလ23ရက်နေ့ကစပြီး3ရက်ကြာဆွေးနွေးခဲ့ကြပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကအဓိကကျတဲ့ပုံမှန်တွေကိုပြင်ဆင်နိုင်ဖို့ NMSP နဲ့ဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဒုတိယပို့ချုပ်ကြီးရပြည့်ဦးဆောင်တဲ့အဖွဲ့နဲ့ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကောင်းဆောင်တဲ့အဖွဲ့တို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေထဲကစစ်တပ်အနေနဲ့ပြင်ဆင်ပေးနိုင်မယ့်ပုံမှန်တွေကိုဆွေးနွေးခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့လက်နက်ကင်ပဋိပက္ခနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေမပါဝင်ဘူးလို့ NMSP ကောင်းဆောင်တယောက်ကပြောပါတယ်
ရှိခိုင်ပြည်မှာဇက်တပင်ကပြခွင့်တွေကိုမူလတန်းအလေတန်းနဲ့တက္ကသိုလ်ဝင်တန်းစာမီးပွဲပြီးတဲ့အထိရပ်နားထားဖို့ရခိုင်တပ်တော် AA ကတားမြစ်ထားတယ်လို့ဇက်တပင်ပိုင်ရှင်တွေကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့ကနေမတ်လ18ရက်နေ့အထိရပ်နားထားဖို့ရခိုင်ပြည်တပင်အစည်းအရုံးကို AA ကအကြောင်းကြားလာတာဖြစ်တယ်လို့ရခမန်နိုင်ဇက်တပင်ပိုင်ရှင်ဒေါ်နီနီအေးကပြောပါတယ်မူလတန်းနဲ့အလေတန်းနှစ်ဆုံးစာမီးပွဲကိုဖေဖော်ဝါရီလ22ရက်နေ့ကနေ28ရက်နေ့အထိကျင်းပမှာဖြစ်ပြီးတက္ကသိုလ်ဝင်တန်းစာမီးပွဲကိုမလာရှိရက်ကနေ18ရက်နေ့အတွင်းကျင်းပမှာဖြစ်ပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသဖြစ်တဲ့တရုတ်မြန်မာနယ်စပ်ကလိုင်စာမျိုးရှိဖုံလုံရန်စစ်ဆောင်စခန်းမှာနေအိမ်အလုံးရေ100ကျော်ပြန်လည်ဆောက်လုပ်ဖို့အကူအညီတွေလိုအပ်နေပါတယ်။လူဦးရေ3000ကျော်နေထိုင်တဲ့အဲ့ဒီစစ်ဆောင်စခန်းကဝါနဲ့ဆောက်လုပ်ထားတဲ့အိမ်တွေဟာစနစ်ကျော်ရှိပြီဖြစ်ပြီးအခုနှစ်မိုးတွင်အမီပြန်လည်ပြုပြင်ဆောက်လုပ်ဖို့လိုအပ်နေတယ်လို့စခန်းဒုတိယဒဝန်ခံဦးအင်ကမ်ဒူလမ်ကပြောပါတယ်။စစ်ဆောင်တွေဟာနေရာထိုင်ခင်းခဲကြောင်မိသားစုနှစုပေါင်းပြီးနေအိမ်တစ်လုံးထဲမှာနေကြရတာဖြစ်ပြီးအရေးပေါ်ပြန်ဆောက်ဖို့လိုအပ်နေတာကတော့တအိမ်ထောင်စနစ်နဲ့ဆိုရင်အိမ်အလုံးရေ112လုံးဖြစ်ပြီးနှစ်အိမ်ထောင်စနစ်နဲ့ဆိုရင်တော့အိမ်အလုံးရေ60ဆောက်လုပ်ဖို့လိုအပ်နေတာဖြစ်ပါတယ်
ပြောင်းဆုံးနေတဲ့ PDF ရဲဘော်အယောက်30နဲ့အဆက်အသွယ်ပြန်ရပြီလို့တရက်ချောင်းမြို့နယ်ပြည်သူ့ကာကွယ်ရေး DYC PDF တပ်ဖွဲ့တောင်မင်းစစ်စင်ရေးတာဝန်ရှိသူတွေကပြောပါတယ်ထိုင်းနယ်စပ်ကိုလက်နက်ခဲယမ်းတဲဖို့ KNU တပ်မဟာလေးနယ်မီခံတပ်ရင်းတပ်ဖွဲ့တွေကကူညီပေးမှုနဲ့နယ်စပ်ကိုခရီးထွက်သွားချိန်လဝက်နေပါကြအဆက်အသွယ်ပြတ်တောက်သွားခဲ့ရကနေမိခင်တပ်ရင်းနဲ့အဆက်အသွယ်ပြန်လည်ရရှိပြီလို့တောင်မင်းစစ်စင်ရေးအဖွဲ့ကဖေဖော်ဝါရီလ12ရက်နေ့မှာထုတ်ပြန်ထားပါတယ်အဆက်အသွယ်မရတဲ့အချိန်ကာလအတွင်းခရီးသွားရဲဘော်တွေကို KNU တပ်မဟာလေးကလိန်လေခေါ်ဆောင်သွားပြီးပြန်ပြီးဆွဲထားတဲ့တဖွဲ့အင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာဇန်နဝါရီလ28ရက်နေ့ကရေးသားဖော်ပြမှုတွေရှိခဲ့ပါတယ်
ချင်းပြည်နယ်မှာချင်းအမျိုးသားတပ်မတော် CNA ဦးဆောင်တဲ့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားဖြစ်ပွားတဲ့ဆယ်ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်က45ယောက်ထပ်မံတေဆုံးခဲ့ပြီးချင်းကာကွယ်ရေးတပ်ဖွဲ့ဘက်ကတော့3ဦးကြဆုံးခဲ့တယ်လို့သိရပါဗယ်ဖေဖော်ဝါရီလ1ရက်နေ့ကနေ17ရက်နေ့အထိချင်းပြည်နယ်မတူပီမြို့နယ်ဇိုတုံဒေသနဲ့တန်တလန်မြို့နယ်တို့မှာတိုက်ပွဲတွေတက်လျှောက်ဖြစ်ပွားခဲ့ကြတယ်လို့ချင်းအမျိုးသားတပ်ဦး CNF ကဖေဖော်ဝါရီလ12ရက်နေ့မှာထုတ်ပြန်လိုက်ပါတယ်မတူပီနယ်ရေစွာမြို့တို့အကြားဇိုဒုံဒေသမှာအခုလ4ရက်နေ့ကနေ10ရက်နေ့အထိတိုက်ပွဲမှာစစ်ကောင်စီတပ်သားအယောက်40ထပ်မံတေဆုံးခဲ့တယ်လို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချူမြို့နယ်ထဲမှာစစ်တပ်နဲ့မန်လေး PDF တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တပတ်ခန့်အကြာစစ်ဘေးရှောင်ရတဲ့ဒေသခံတွေဟာမတည်ငြိမ်သေးတဲ့အခြေအနေကြားနေရက်ကိုအသီးသီးပြန်သွားကြပြီဖြစ်ပါတယ်ဖေဖော်ဝါရီလ14ရက်နေ့ကပြန်သွားကြတဲ့စစ်ဘေးရှောင်တွေဟာနောင်ချူမြို့နယ်ထဲကလုံခန့်ရွာဝန္နခါပိန်းဝဲပိန်းနုခီနင်းနဲ့ဂလာခွဲရွာကရွာသားအယောက်900ခန့်ဖြစ်ကြပါတယ်လက်ရှိချိန်ထိနှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေဟာရွာရီနားမှာနေရာယူထားကြတာကြောင့်အချိန် ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည်သူ့ရဲ့ပြည
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်ကစစ်ဘေးရှောင်တွေကိုမိုးရသည်မရောက်ခင်နေရက်ကိုပြန်ကြဖို့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးဆောင်တဲ့အဖွဲ့ကတွားရောက်ပြောဆိုခဲ့တဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ပေးပါမယ်ရှင်
။ရခိုင်ပြည်တင်ရင်အေရှန်ရေးနဲ့ဖွံ့ဖြိုးတိုးတားရေးဆိုင်ရာလုပ်ငန်းများညှိနှိုင်းပေါက်ဆဲရေးဥက္ကဋ္ဌလေးဖြစ်နေဆဲရေးရာပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးဆောင်တဲ့ဝန်ကြီးအဖွဲ့ဟာဖေဖော်ဝါရီလ10ရက်နေ့ကပြည်နယ်ထက်ကစိုက်ပိတ်ရှောက်စခန်းတွေကိုတွားရောက်ခဲ့ပြီးဒီနိုင်မိုးရသည်မရောက်ကစိုက်ပိတ်ရှောက်တွေကိုနေရက်ပြန်ကြဖို့ပြောဆိုခဲ့ပါတယ်။မောင်ဦးမြို့နယ်ကစိုက်ပိတ်ချုပ်တယောက်ကနေရပြန်ခိုက်ခဲ့တဲ့အခြေအနေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။သူတို့တွေနေပြီးခဲ့ကျွန်တော်
တို့ကကျွန်တော်တို့ကယ်ဆယ်ရေးကမ်ကိုမိုးမကျမီအချိန်မီနေရပြန်ရေးအဲ့လိုပြောတယ်။တော်တဲ့ခိုင်လူကယ်ပြန်ဝင်ကြီးကတော့ဘာမှမပြောဒီတိုင်းထိုင်ကြည့်နေတယ်
။အဲ့ဒီအဖွဲ့မှာဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်လူကယ်ပြန်ဝင်ကြီးဒွါသသခိုင်ပြည်နယ်သယံဇတရေးရာဝန်ကြီးဦးစန်းထွန်းနဲ့တခြားတာဝန်ရှိသူတွေလည်းပါဝင်ကြပါတယ်။အခုလိုနေရပြန်ခိုက်ပေမဲ့ဒေသအခြေအနေအရနေရပြန်ဖို့မဖြစ်နိုင်သေးဘူးလို့ဝန်ကြီးအဖွဲ့နဲ့တွေ့ဆုံခဲ့တဲ့ရသေးတော်မျိုးကစိုက်ပိတ်လျှောက်စခန်းတာဝန်ခံတယောက်ကအခုလိုပြောပါတယ်
။ကျွန်တော်ရမကောင်းလို့
ကျွန်တော်တို့ကကြောက်ပြီးပြီးလာတာပါ။အခုလည်းနှစ်ဖက်လုံးကရှိနေတော့ကြောက်ပြီးမသွားရဘူး။သူတို့ပြန်ခိုင်းလည်းမသွားရဘူး။နှစ်ဖက်နှလန်းကရခိုင်တပ်တော်ကလည်းရှိတယ်။ဗမာတပ်မတော်ကလည်းရှိနေတဲ့အတွက်အဲ့ဒီနေရာကကြောက်လို့ပြီးလာတာပါ။အဲ့ဒီနေရာကိုဘယ်လိုသွားမလဲ
။နေရပြန်မဲ့စိုက်ပိတ်လျှောက်တွေကိုရိခာသုံးလစာကျဲငွေ၅သိန်းစီထောက်ပံ့မှာဖြစ်တယ်လို့မိလောက်ပြသတော့တဲ့နေအိမ်တွေကိုလည်းပြန်ဆောက်ပေးမယ်လို့ဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ကပြောဆိုခဲ့ပါတယ်။မပြန်မနေရပြန်ရမယ်ဆိုရင်လေရွာအနီးနားကစိုက်တဲ့စခန်းတွေကိုဖေရှားပေးဖို့လိုတယ်လို့မှိုက်နဲ့စိုက်ကြံလမ်းနှောင်းတွေကိုလည်းဖေရှားပေးဖို့လိုတယ်လို့အဲ့ဒီစခန်းတာဝန်ခံကပြောပါတယ်။
ကိုဘတော့ဗရာဖို့ဗရာ
ကိုနေရာကိုပြန်ရမယ်ဆိုရင်ဗမာတပ်မတော်ကလည်းဆုတ်ရမယ်ရခိုင်တပ်တော်ကလည်းဆုတ်ရမယ်နောက်ပြီးနေမီတွေမှလည်းမိုင်းတွေနဲ့အားလုံးကိုရှင်းပေးရမယ်ကုန်းချောင်းရေချောင်းအရင်လူလောက်ကန်စားတော့လို့ရမယ်ဆိုမှပြန်ဖို့အစီအစဉ်ရှိပါတယ
်ဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးဆောင်တဲ့ဝန်ကြီးအဖွဲ့ဟာရသေးတော်ပူးသီးတော်ကြောက်ဖြူနဲ့မောက်တော်မျိုးနေကလှဖို့ခေါင်နဲ့တောင်ပြိုလာဝဲမျိုးတွေကိုလည်းတော့ရောက်ခဲ့ပြီးတဖားနိုင်ငံကိုထွက်ခွာသွားတဲ့သူတွေကိုပြန်လည်လက်ခံရေးအစီအစဉ်တွေနဲ့ပတ်သက်လို့တာဝန်ရှိသူတွေနဲ့လည်းဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်မှာ2018ကနေ2020ခုနှစ်ထိရခိုင်တပ်တော်အေအေနဲ့စိုက်ကောက်စီတပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ဆုံးခွာရသူသိန်းနဲ့ရှိရှိခဲ့ပေမဲ့တချို့ကနေရက်ကိုပြန်သွားကြပြီးလာရှိအချိန်ထိနေရက်မပြောင်းနိုင်သူ6,600ကျော်ရှိနေသေးတယ်လို့ပြည်နယ်အစိုးရရဲ့ဇယံစရာတွေမှာဖော်ပြထားပါတယ်။
စစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနောက်ဆုံးထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရတိုင်းနာပါတီတွေဘာတွေအခက်အခဲဖြစ်နေပါသလဲမိရင်ကြီးကတင်ဆက်ထားပါတယ်
။မွန်ညွန့်ရေးပါတီ MUP ဆက်လက်ရည်တည်နိုင်ဖို့မှတ်ပုံတင်သွားမယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ထောင်းအင်းကမွန်ပါတာနဲ့ပြောပါတယ်။
ကျွန်
တော်တို့ပါတီအသက်ရှင်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးမှပုံတင်ပါမယ်ဒီကိစ္စကိုမူရင်ဟန်တန်ကာရော်ရဲ့ပညာရှင်တွေမျိုးချစ်ပုဂ္ဂိုလ်တွေစီကအကြံဉာဏ်ယူပါတယ်ကျွန်တော်တို့ဘဟုကော်မတီဆုံးဖြတ်ပြီးပါပြီပါတီကိုဆက်လက်ပြီးမှပုံတင်မယ်ကရင်ပြည်နယ်မွန်ညွန့်ရေးပါတီကိုဖွဲ့စည်းနေတယ်နောက်ပြီးရန်ကုန်ဘကိုးတနင်္သာရီမှာလည်းဖွဲ့စည်းနိုင်ဖို့ကြိုးစားနေတယ
် UEC နောက်ဆုံးထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေရဆိုရင်တိုင်းရင်းသားပါတီတွေကိုပြည်ထောင်စုသဝန်လုံးမှာစီယုံခွင့်မပြုဘူးဆိုတဲ့သဘောမျိုးတက်ရောက်နေတဲ့အတွက်ရခိုင်မျိုးသားပါတီ ANP အနေနဲ့အခက်အခဲရှိတယ်လို့ဥက္ကဋ္ဌဦးတာထွန်းလှကပြောပါတယ်
မြန်မာနိုင်ငံမှာရှိတဲ့ဗမာလူမျိုးကပြည်လို့ကျန်တဲ့တိုင်းရင်းသားလူမျိုးတွေကိုပြည်ထောင်စုတနိုင်ငံသဝန်လုံးကိုစီယုံလှုပ်ရှားခွင့်မပြုဘူးဆိုတဲ့သဘောမျိုးအခုထုတ်ပြန်တဲ့နိုင်ငံရေးပါတီအပေါ်တွင်ဥပဒေကအဲ့လိုအတိတ်ပင်မျိုးဆက်ရောက်တော့တဲ့သဘောဖြစ်နေတယ်
ဒါအပြင်စစ်ကောင်စီကအစ်ပြတ်ထမ်းလိုက်တဲ့ဒီဥပဒေကြောင့်အချုပ်ပါတီတွေပြက်ကွက်သွားလိမ့်မယ်လို့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအင်းမောင်ကတုံ့တက်ပါတယ်
။တိုင်းရင်းသားပါတီတွေကတော့ဖြင့်ဒီမပါတီပြည်ထောင်စုပါတီဖြစ်စ조사ရင်လည်းပဲဒီမလူလူကမေးပေးဖို့ကအထက်လိမ့်မယ်။နော်တိုင်းရင်းသားပြည်နယ်ကလွေးပြီးရင်တိုင်းရင်းသားပါတီကိုပေးမယ်မေးဆန္ဒရှင်ကနေလိမ့်မယ်။အဲ့ဒါနဲ့ပြည်ထောင်စုပါတီအမိခံလို့ပဲတိုင်းရင်းသားပါတီကိုရင်ဆိုင်ကြရပါလိမ့်မယ်။ ပါတီကိုစုပေါင်းခွင့်လည်းပေးထားတယ်အဲ့လိုစုပေါင်းခွင့်ပေးရင်မိမိပါတီကိုနှစ်ပေါင်းအခြေကျော်ပေါ့ဗျာ2016ခုနှစ်ပေါင်းတစ်ချေကျော်ပေါ့ဗျာနှစ်ပေါင်းအခြေကျော်နေဒီမုတ်ထောင်ကိုဟာ90ကနေရက်တီလာတဲ့ပါတီတွေကမိမိပါတီကိုမိမိပြန်ဖြတ်ပြီးမှပါတီအသစ်နဲ့ပေါင်းဖို့ကလည်းတော်တော်ဖြတ်ကြလိမ့်မယ်ဗျာအချို့ပါတီတွေကလည်းကြောက်ကြွသွားနိုင်တာပေါ့ဗျာပြီးခဲ့တဲ့ဇန်နဝါရီ
ပြန်ဖွေထားဖို့တိုင်းနယ်ပြည်နယ်တစ်ခုခုမှာဝင်ပြိုင်မဲ့နိုင်ငံရေးပါတီတွေကပါတီဝင်ဦးရေတထောင်နဲ့ရံပုံငွေ70,000ရှိဖို့လိုတယ်လို့ရပောင်60အတွင်းမှတ်ပုံတင်အတိပြမတင်ရင်တော့နိုင်ငံရေးပါတီဖြစ်ကနေအလိုလျောက်ဖြစ်သိမ်းပြီးသားဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်စစ်ကောင်စီနယ်မွန်ပြည်တပ်ပါတီတို့နေပြည်တော်မှာ2008ပြည်စင်ရေးအတွက်၄ချိန်မြောက်ထပ်မံတွေ့ဆုံခဲ့ပါတယ်ရခိုင်မှာစစ်တပင်ကပြခွင့်ကိုမူလတန်းအလေတန်းနဲ့တက်ကရူဝင်တန်းဆံမီပွဲပြီးတဲ့အထိရနာထားဖို့ရခိုင်တပ်တော်ကတားမြစ်ထားပါတယ်
ရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသာသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါတိုင်းရင်းသတင်းလောက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ
VOA အမေရိကန်တိုင်းရဲ့တောက်ကြနေမနက်ပိုင်းဒံလွင့်အစီအစဉ်တွေကိုလိုင်းတို့မီတာ25ကီလိုဟတ်စ်တင်းနစ်113ညလိုင်းတို့မီတာ40ကီလိုဟတ်စ်ခွန်လေး13ည
လိုင်းတို့မီတာ59ကီလိုဟတ်စ်96ငါးတို့ကနေစက်တိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်တွေကိုတော့ဒေါ်ခင်မျိုးသက်ကပြောပြပါအောင်မယ်ခင်ဗျာယူကရိန်းနိုင်ငံတော်ကိုခြေသပရိနေကရုရှားတပ်တွေကမစ္စိုင်းဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးခဲ့ပြီးတော့9ဦးလောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ် ရုရှားဘက်ကနေပစ်ခတ်တဲ့မစ္စိုင်းဒုံးကျည်36ဆင်းကစစ်ချောက်ဆင်းကိုယူကရိန်းလေကြောင်းကာကွယ်ရေးအဖွဲ့တွေကပစ်ချနိုင်ခဲ့ကြောင်းနဲ့ရုရှားဘက်ကတိုက်ခိုက်မှုတွေဟာအရင်တွေလောက်အောင်မြင်မှုမရှိတော့ဘူးလို့လည်းပြောပါတယ်အမေရိကန်ကတော့ခြေသပရိနေမှာပဲပါတီကြီး2စလုံးကအထက်လွှတ်တော်အမတ်တွေကဥပဒေတရက်ကိုပြတ်ထမ်းပေးလိုက်တာဖြစ်ပြီးတော့ဒီပြတ်ထမ်းမှုအရရုရှားအစိုးရအတွက်တိုက်ခိုက
The young American doja, Dema Muri Pipua Sigare, Tanya Pipwe, Taulaye, Movie and Bubon Kitchen, but the Biro. The old Tamara, Shijin Penet, Sunu Domelo, American Tamara, Juba Jenga, Chetabrinima, Piocha Library, Movie and Bubon Pian, Alaska, Canirane, Michigan Pinary Boma, Pigger, Japan, Piantanga, a mean Mati Yen Rigule, American Pekka, Picha get up Sipari. The Pipia, the young American doja. တန်တမန်ရင်းနဲ့ဆစ်ဖက်ဆိုင်ရာဆက်ဆံရေးတွေကိုဆက်လက်ဖွင့်နေထားဖို့အရေးကြီးတဲ့ဆိုတာကိုဖော်ပြလိုက်တာဖြစ်ပြီးအမေရိကန်အင်းနဲ့တရုတ်နဲ့နောက်ထပ်စီးရေးတိုက်ပွဲအတိတ်ကိုတော့လုံးဝမဟုတ်ဘူးလို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီတို့ဟာအရှေ
ယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရွန်ဂျာဒုက္ခသည်တွေပေးနေတဲ့စံသယရေးကအကူအညီကိုဖျက်တောက်လိုက်မယ်ဆိုရင်ကြီးမားတဲ့ကပ်ဘေးကျုံလာရနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။
တရင်ချင်းချုပ်တွေကိုကြော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့အတန်လွင့်အစည်းအဝေးတွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီကုတ်နဲ့ဇင်ဒါအဗ်ဒူရာမန်တို့ဖြစ်ပါတယ်ဒီကနေ့ VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစည်းအဝေးတွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးဇော်ဖြစ်ပါတယ်ခင်ဗျာ
Thank you. This program has come to you from the Voice of America, Washington.